Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ28ရက်မြန်မာသက်ကရ1389သတင်းကြိုလာပြည်နယ်ဗုဒ္ဓဟူးနေ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းတိုမီတာ2430တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနက်မှာထွက်ခြားတဲ့သတင်းတွေကတော့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့တခြားနိုင်ငံတွေကပန်ဆန်ကြောင်းပြောနေတဲ့ကျုံးစုတွေအနီးမှာအမေရိကန်ရေတပ်ကကင်းလက်မှုတွေထပ်မံပြုလုပ်သွားမယ်လို့ပြောပါတယ်ရုပ်ောက်ပွဲအတွက်မဲပစ်နိုင်တဲ့သူဥယျာဉ်စီးရင်ကိုနိုဝင်ဘာလ2ရက်နေ့နောက်ဆုံးထကြေညာပေးမယ်လို့ရုပ်ောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုထွက်ခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ကောင်းပါပြီရှင်။ရှမ်းပြည်နယ်လင်းမြို့နယ်အတွင်းရွေးကောက်ပွဲမကျင်းပနိုင်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ SNLD အတွင်းရေးမှူးဦးဆိုင်လိတ်ကအခုလိုပြောပါဗျ
။ရွေးကောက်ပွဲဆိုတာကကျွန်တော်နိုင်ငံအတွက်မဖြတ်သန်းလို့မဖြစ်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အတန်းအရေးကြီးတဲ့ကိစ္စဖြစ်တယ်။အဲ့ဒါကိုရွေးကောက်ပွဲကိုရှေ့ဆိုင်ပါ၊ရက်ဆိုင်ပါဆိုပြီးတော့မှတောင်းဆိုတာကဘာမှမကြဘူး။
အပြည့်စုံကိုနောက်ပိုင်းမှနားဆင်ရမှာပါ။ဒါအပြင်ရွေးကောက်ပွဲမှာမဲပေးနိုင်မဲ့လူဦးရေစီးရင်ကိုနိုဝင်ဘာ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်မဲ့အကြောင်းစစ်တပ်အကြီးအကဲတယောထားတဲ့ပုံတွေကို Facebook လူမှုကွန်ရက်ပေါ်ဖြန့်ဝေမှုကြောင့်တရားစွဲခံရသူတွေရဲ့နောက်ဆုံးအခြေအနေနဲ့လက်မြေသိမ်းခံရတဲ့လက်သမားတချို့ဆန္ဒပြတောင်းဆိုမှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဗုဒ္ဓဟူးနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမွေတို့ကကြေညာပေးပါအောင်ရှင်။
တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့တခြားနိုင်ငံတွေကပန်ဆန်ကြောင်းပြောဆိုနေတဲ့ကျုံးစုတွေအနီးအမေရိကန်ရေတပ်ကကင်းလက်မှုတွေထပ်မံပြုလုပ်သွားဖို့အလားအလာရှိတယ်လို့အမေရိကန်ကာကွယ်ရေးဌာနအရာရှိသူကပြောပါတယ်။တရုတ်တို့ကတိုးချဲ့တိဆောက်နေတဲ့သရာကျွန်းငယ်တစ်ခုကိုပိုကြီးတဲ့ကျွန်းအဖြစ်တောင်တူးပြီးတိုးချဲ့တိဆောက်နေတဲ့ကျွန်းအနီးအမေရိကန်စစ်သင်္ဘော USS Lassen ကကျွန်းအနီး22ကီလိုမီတာနဲ့ညီမျှတဲ့ရေမိုင်12မိုင်အကွာမှာဖြတ်တန်းစဉ်တရုတ်ဘက်ကစစ်တင်မော်တွေကလည်းနောက်ရောက်ခံလိုက်နေတာကိုထင်းထင်းရှားရှားတွေ့ခဲ့ရတယ်လို့အဲ့ဒီအရာရှိကပြောပါတယ်တရုတ်တို့ရဲ့တင်မော်တွေနဲ့လေရင်တင်တင်မော်တွေကိုမောင်းနှင်တဲ့သူတွေဟာဘေးကင်းလုံခြုံမှုရှိပြီးကြွန့်ကျင်မှုရှိတာကိုတွေ့ရတယ်လို့အဲ့ဒီအမည်မဖော်လိုတဲ့အရာရှိက VOA ကိုပြောပါတယ်အမေရိကန်တင်မော်တွေတောင်တရုတ်ပင်လယ်ပြင်အတွင်းရောက်လာရင်တရုတ်တင်မော်တွေကအဲ့ဒီလိုနောက်ရောက်ခံလေးရှိတယ်လို့ဆိုပါတယ်အမေရိကန်ရဲ့ကင်းလက်မှုကိုတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာတကမ္ဘာလုံးရဲ့ကုန်စည်တစ်နှစ်ကို5ထရီလီယံကျော်ဖြတ်တန်းသက်ဆောင်ရမှာအသုံးပြုတဲ့ရေပိုင်နဲ့မှာအန္တရာယ်ကြီးတဲ့ရန်စားမှုတရားဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ဌာနကတော့ USS Lassen စစ်သင်္ဘောဟာတရားမဝင်ဝင်ရောက်လာတာဖြစ်ပြီးတရားဝင်ကန့်ကွက်ဖို့အင်္ဂါနေ့ကအမေရိကန်တန်အမတ်ကြီး Max Baucus ကိုဆင့်ခေါ်ခဲ့ပါတယ်။ဒေတာရင်းမှာရှိတဲ့ဖိလစ်ပိုင်၊ဂျပန်နဲ့ဩစတြေးလျတို့ကလည်းပြဿနာဖြစ်နေတဲ့ Spark Lee ကျွန်းစုအနီးအမေရိကန်စစ်သင်္ဘောအခုလိုဖြတ်တန်းမှုကိုသတိထားကြိုဆိုကြပါတယ်။
စီးရီးယားနိုင်ငံနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုဝေဟင်ကတက်ခတ်မှုတွေထပ်မံပြီးတော့တိုးမြင့်လှုပ်ဆောင်မှာဖြစ်တယ်လို့မြေပြင်တက်ခတ်မှုတွေလည်းပြစ်လုပ်ဖွယ်ရှိတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကအမေရိကန်ရဲ့အရှိအလေပိုင်းဒေသစစ်ရေးဗျူဟာနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ကွန်ကရစ်လွှတ်တော်ကြားနာမှုမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလိုပဲစီးနင်းတက်ခတ်မှုတွေတိုးလှုပ်ဖို့ရှိတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကအီရန်နိုင်ငံအတွင်းဒဇာကန်အဖြစ်ဖမ်းထားတဲ့သူ80လောက်ကိုကယ်တင်ဖို့အတွက်ခတ်ဒစ်တွေကိုအမေရိကန်တပ်ဖွဲ့တွေကအကြံပေးလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ကွန်မန်ဒိုတယောက်လည်းတည်ဆုံးခဲ့ရပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့မြေပြင်တက်ခတ်မှုတွေမှာဝင်ရောက်ပါဝင်နိုင်ခြင်းရှိမရှိဆိုတာကိုသူကပြောဆိုသွားခြင်းမရှိပါဘူး။ဒါပေမဲ့ရန်သူရှိတဲ့နေရာကိုသိရင်တော့နှိမ်နှင်းနှိုင်စွမ်းရှိပါတယ်လို့သူကပြောဆိုလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံအကြားတင်းငွေတနင်္လာနေ့ကပြင်အား 9.5 ရှိတဲ့ငရင်လောက်သွားခဲ့တဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုရောက်နိုင်ဖို့ကယ်ဆယ်ရေးဝန်ထမ်းတွေကစူးစမ်းနေကြပါတယ်။ငလျင်ကြောင့်နှစ်နိုင်ငံအတွင်းလူပေါင်း360ကျော်တေဆုံးပြီးတော့2200ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။ငရင်ဟာအာဖဂန်နိုင်ငံအတွင်းလူဦးရေသိမ့်မထူထပ်တဲ့ဘဒက်ရှန်ခရိုင်အတွင်းဗဟိုပြုလောက်ခတ်သွားပေမဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပတ်သွန်ခွာခိုင်မှာအသေးအပြောက်အများဆုံးဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာတည်ဆုံးသူအရေအတွက်202ဦးရှိပြီးထိခိုက်ဒဏ်ရာရသူအရေအတွက်ဟာ1486ဦးရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ငရင်နာအစိုးရဆုံးခံခဲ့ရတဲ့ဒီတီမာဂါရာနဲ့တဆင့်ကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတစ်ခုဖြစ်တဲ့အာဖဂန်နီဇတ်ကဘဂျောဒေသအပါအဝင်ဝေးလံခေါင်ဖျားတဲ့ဒေသတွေကဒဏ်ရာရသူတွေကိုစစ်တပ်ကဘေးကင်းရာကိုကယ်ထုတ်ပေးနေပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေပေးနေတာကို VOA သတင်းတောက်တွေကအင်္ဂါနေ့မှာတွေ့ခဲ့ရပါတယ်။
စီးရီးယားနိုင်ငံရဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းဗီယက်နမ်မှာ Jimbame, Swinu Wegu, Diapu Dre, Peko, Kayali Melu, Iran Nangabeka, Nyolini, Jow, American Nangajai, Winitanaga, Piosu Lebari, Jadavrinine, Taujanima, Jimbame, Swinu Wema, American E, Kaba, Inaji, Nanganiha, American Nangajai, Winni, John Kerry, Zagaya, Syria Nangan, Twin, Kat Kennedy, Nangai Chinigu, a Pishane on Ayung Sai, Swinu Javalime, Dabime, Kerry, Iran Nanganda, Teo Lame, Swino, Swinu Muha, Zulena, Dinua, Yashigere, American, Inaji Nanganija, Nuclear, Iran, Nuclear, Ye the Botuni Mukesago, Pyongdo Nainelu, Suare, Kmia.
You American, I am never Mabada Sisenego, Malecha Nagani Kunanai, a tea, Lindomida, those and ne, Kiluhax, Koton Ninga, Lindomida, Lise, Kiluhax, Kole, Tontonia. Lindomida lays a shake, kilohax chowte shingane. Dutia naiwama, lina mida tia goose, kilohax tinga kungarugani, tone pini variation.
The American tanga, the denigo, selecting a pini rabacana. No malasia ni machimba, to you got boy to a pipa yam yamari, jutin mepigayama. Mepilu do alo, mepig when mea get a ha, commission, anege, jump, pitelu, pitons we got a commission got down can pioja like bare. No, no, am I you in the nena and the mea, ne on pipa yang and daddy, mepida ne patate, you got boy sanya ni ubri, damam ho, lotunlo nidigo, pinsin, pisopo, losamelu, you got work on machine, you jay mujo, utin tunga, maniga nebido ma chimpa, the dinner, shilimu, a twin pioja like bare, memepe layare, pipa yam yamanang and daddy, mepe ne on, Singapore, Tokyo, net, soul muro machine, mimata yunigo, chutim. Tapu baby, maybe you could let that down to be get a little tongue up your body. Lame, you go over my maybe nine may Louis single, no malani anima, that's a yakwe commission, a poor yonima, cut happy my pibi, no mala chow and a conny anima, that's a ya, may yonima, cut happy my pidello, you go back commission, you jam utin tongue out, then that's to my pure body. Bigger lag at an alone Saint Messi. Topian Yama, they soon be to re Midazo when they moved at Missini Pawaniramale, Tawan Kana Lushi, Pe Pier Quint, Shoutana and Yellow, you got work commission down with Riga Piobare. The daughter in Champion doing a Manchune, JD Munedima, the Mune Lone, Diane Hopa Munedima, the Chudi Daddy, you got work in Baraman Hojang, Autobalana Second in Yeswene, you got work commission at Jinaget Topian Gabare.
Iran and Dema, Gumia Muri, Domi, Lani, Jang, Iran and Ayet, Luku, Yisaya, Kula Tamaga, two Tandamanga, Inganima, Piosu Lebari, Akuhne, Patama by Konala, Dremari, Jobe, Gumia, Keduri, Chauya, Goze, Leo Temene, Pilo Kerelu, Ahmed Shaika, Trendarigo, Piosu Gavare, a good answer in, a good name, Dema, Gumia, Tapia, Pitan, Pedaha, Luang, Town Jo, Dwan and Eduga, Piosu Lebari, Nissan, Iran and Ganda. လေးတော်ကနေတောင်းလောက်အထိဟာမူရစီဝါ၃၀မူတွေရောင်းဝယ်ဖောက်ကားမှုတွေနဲ့တည်တံအပြစ်ပေးခံရပါတယ်ဒီနေ့ဗိုလ်ဟုနေမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းရေးမှူးမစ်ရန်ဟီလီကလည်းကုလသမဂ္ဂ၈၀ကြိမ်မြောက်အထွေထွေညီလာခံရဲ့လူခွင့်ရေးကော်မတီမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာကိုတင်သွင်းဖို့ရှိပါတယ်အခုလာအတွင်းမြန်မာနိုင်ငံကိုတတိယအ မိမောင်းထိုးပြီးတော့တင်ပြသွားမှာဖြစ်တယ်လို့သိရပါတယ်
။ဩစတြေးလျနိုင်ငံကစစ်စစ်ပြီးဆီလို့မဲ့ဒုက္ခတွေကိုသူတို့နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်မပေးနိုင်ဘူးလို့ဖိလစ်ပိုင်သမ္မတဗနီညိုအကွီနိုကပြောလိုက်ပါတယ်။ဒုက္ခတွေကိုလက်ခံဖို့ဩစတြေးလျရဲ့ကမ်းလှမ်းချက်ကိုသူတို့အနေနဲ့လေ့လာပြီးအလေးအနက်ထားစဉ်းစားနေတယ်လို့သမ္မတအကွီနိုကပြောပါတယ်။ဒါပေမဲ့ထက်သွင်းစဉ်းစားရမယ့်အချက်လက်တချို့ရှိနေသေးတယ်လို့သမ္မတအကွီနိုကသတင်းတောက်တွေကိုပြောကြားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့လူဦးရေဟာသူတို့တဲ့တိတိတသာများပြတယ်ဆိုတော့ဩစတြေးလျအနေနဲ့အတိအမှတ်ပြုတင်ကြောင်းလက်ရှိအနေအထားအရဖိလစ်ပိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့လိုအပ်ကြောင်းအကူအညီပေးခြင်းပေမဲ့သူတို့အနေနဲ့ဘယ်လောက်အထိအကူအညီပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ကန့်သတ်မှုတွေရှိနေတယ်လို့သမ္မတအကွီနိုကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကလူဦးရေတန်းတရာရဲ့၄ဘုံ၃ဘုံလောက်ဟာစင်ရနွမ်းပါမှုဆန်သတ်မှတ်ချက်ရဲ့အောက်မှာနေထိုင်နေရတာပါ။ဩစတြေးလျနိုင်ငံကပြန်လည်နေရာချထားပေးမဲ့ဒုက္ခသည်တွေကိုဖိလစ်ပိုင်ကလက်ခံပေးရင်ငွေကြေးအရထောက်ခံပေးအထောက်ပံ့ပေးမှာဖြစ်ပါတယ်။အလားတူပဲဩစတြေးလျဒုက္ခသည်တွေကိုကမ်ဘောဒီးယားနိုင်ငံကလက်ခံခဲ့တဲ့အထက်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနှစ်ဦးလည်းကမ်ဘောဒီးယားမှာရှေ့ပြောင်းနေထိုင်ခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အီရန်အာဖဂန်နဲ့တခြားနိုင်ငံတွေကဒုက္ခသည်တွေဟာဩစတြေးလျနိုင်ငံမှာအခြေချနေထိုင်ဖို့မျှော်လင့်ချက်နဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်
။ဒေတာရင်းအစိုးရတွေအနေနဲ့ထိခိုက်မှုတက်တက်အောင်လှုပ်ဆောင်နေသည့်တိုင်အောင်ရှေ့လာမယ့်ဆယ်စုနှစ်အတွင်းအာရှပစိဖိတ်ဒေသမှာတဘာဝဘေးအန္တရာယ်ကြောင့်လူသားတွေအနေနဲ့စီးပွားရေး၊က ခက်ခဲထိခိုက်မှုတွေကြုံတွေ့ရဖို့ရှိတယ်လို့ကုလသမဂ္ဂဒေသဆိုင်ရာစီးပွားရေးကော်မရှင်ကပြောဆိုလိုက်ပါတယ်ခင်ဗျာ
ဘောဒဟုနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးစံမိုးဝေတို့ကကြေညာပေးခဲ့တာပါအခုတော့ဆက်သွယ်မြင်းမြန်းချက်တွေနဲ့သတင်းဆောင်ပါတွေကိုတက်လက်တင်ပြပေးပါမယ်ရှမ်းပြည်နယ်အတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မြို့နယ်လေးမြို့နယ်မှာရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကို SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်အဲ့ဒီဒေသတွေမှာစီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပပေးဖို့တရားနည်းလမ်းတကျတောင်းဆိုလှုပ်ရှားသွားမယ်လို့လည်း SNLD တွင်ရင်မှုဦးဆိုင်လိုက်ကပြောပါတယ်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ
်ရှမ်းပြည်နယ်အတွင်းကမိုင်းရှုနဲ့ကျေးတိမြို့နယ်တွေမှာတမြို့နယ်လုံးနဲ့တန်ရန်နဲ့ဟိုပန်မြို့နယ်တွေမှာတချို့ဒေသတွေရွေးကောက်ပွဲကျင်းပတော့မှာမဟုတ်ကြောင်းအော်တိုဘားလ29ရက်နေ့ရက်စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ်SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအနာဂတ်ပိုင်းအတွင်းကံကွက်စာထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဒေသတွေမှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ၊ရှမ်းပြည်တောင်ပိုင်းတပ်မတော် SSPP, SSA တို့အကြားလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတာကြောင့် SNDP ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကရွေးကောက်ပွဲတွေမကျင်းပဖို့အော်တိုဘာလ19ရက်နေ့ကရွေးကောက်ပွဲကော်မရှင်ထံအကြောင်းကြားခဲ့တာကြောင့်ရွေးကောက်ပွဲကော်မရှင်ထံကဒီဆုံးဖြတ်ချက်ထွက်လာတာလို့ SNLD ပါတီအတွင်းရေးမှူးဦးဆိုင်လိပ်ကပြောပါတယ
်ရွေးကောက်ပွဲမကျင်းပဖို့ပထမဆုံးစတင်လိုက်တာကတော့ကြာကြူပါတီကတင်လိုက်ပါတယ်အကြောင်းပြချက်ကတော့အဲ့ဒီဒေသတွေမှာစစ်ပွဲတွေဖြစ်နေတာပေါ့နော်အဲကျွန်တော်တို့နေနဲ့ကတော့စစ်ပွဲဖြစ်ရတဲ့အကြောင်းရင်းကိုကြည့်ရင် NPA လက်မှတ်ရေးမထိုးလို့အဲ NCO လက်မှတ်ရေးထိုးဖို့အဆင်ပြေမဖြစ်သေးလို့အဲစေရင်းနည်းနဲ့သူတို့ဖိအားပေးတယ်တိုက်ပွဲတွေစတင်တယ်ဒါလည်းပဲမှားနေတယ်။နိုင်ငံရေးပြဿနာကိုနိုင်ငံနည်းနဲ့ဖြေရှင်းဖို့လိုအပ်တယ်။နောက်ရွေးကောက်ပွဲဆိုတာကကျွန်တော်နိုင်ငံအတွက်မဖြတ်သန်းလို့မဖြစ်တဲ့ဒီမိုကရေစီအပြင်ကူးပြောင်းရေးအတွက်အံတန်အရေးကြီးတဲ့ကိစ္စဖြစ်တယ်။အဲ့ဒါကိုရွေးကောက်ပွဲကိုရှေ့ဆိုင်ပါ၊ရက်ဆိုင်ပါဆိုပြီးတော့မှတောင်းဆိုတာကတဘာမှမကြဘူး။အစိုးရအနေနဲ့လည်းပဲငြင်းငြင်းရေးဖြစ်ဖို့တိုက်ပွဲတွေရပ်ဖို့ဆိုတာအစိုးရကိုယ်တိုင်ကဟန်တီးတဲ့ကိစ္စတွေအများကြီးရှိပါတယ်။ဒါကြောင့်မို့လို့တိုက်ပွဲရပ်တယ်မရဘူးဆိုတာအစိုးရကအမိန်ပေးရင်တမရောကဒီမိုကရေစီရေးကိုလေးစားလိုက်နာမယ်ဆိုရင်ဒါတိုက်ပွဲမရဆဲအကြောင်းလည်းမရှိဘူး။ဒါကြောင့်မို့လို့ကျွန်တော်နေနေကတော့ရေးစီရဲ့လုံဆောင်ချက်ကတရားမျှတမှုမရှိတဲ့အတွက်ကြောင့်ကတ်ကွက်လိုက်ရခြင်းလည်းဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီတစ်ခုတည်းရဲ့တင်ပြချက်အပေါ်အခြေမခံပဲအစိုးရနဲ့ရောနိုင်ငံရေးပါတီတွေနဲ့ပါကင်းရှင်းပြီးဘက်လိုက်မှုမရှိတဲ့တတိပုဂ္ဂလအဖွဲ့အစည်းတစ်ခုခုရဲ့တင်ပြချက်အပေါ်အခြေခံပြီးစဉ်စားဆုံးဖြတ်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီကိစ္စမှာကော်မရှင်အနေနဲ့ဘက်လိုက်ဆုံးဖြတ်တဲ့သဘောတက်ရောက်နေတယ်လို့ဦးဆန်းလေးကပြောပါတယ်
။အဲဒါနှစ်ဖက်ပါတီရဲ့ပြဿနာကိုသူတို့ခေါ်ယူချာနာဆက်ဆွေးတာမျိုးမရှိဘူးသုံးသပ်တာမျိုးမလုပ်ပဲနဲ့တစ်ဖက်ပါတီရဲ့အလိုချက်ဆုံးဖြတ်လိုက်တာတော့ဒါသဘောတဘာဝအခြေအနေလုံးဝကိုဘက်လိုက်တဲ့အနေအထားမျိုးရောက်ပါတယ်။ဒါလည်းပဲ UEC ရဲ့ကိုယ်ကိစ္စကိုအမှန်တန်ကိုထိခိုက်စေတဲ့လုပ်ရလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
အခုတိုက်ပွဲတွေဖြစ်နေတယ်ဆိုတာဟာလဲ NCA အပြစ်ခတ်ရဆဲသဘောတူညီချက်မှာလက်မှတ်ရေးထိုးဖို့အတွက်စစ်ရေးအရာဖိအားပေးတဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့သူ့အနေနဲ့ယူဆတဲ့အကြောင်းတိုက်ပွဲတွေဖြစ်ပွားနေတာဟာတပ်မတော်ကထိုးစစ်ဆင်တဲ့အတွက်ဖြစ်တာကြောင့်တိုက်ပွဲတွေရပ်လိုက်ရင်ရွတ်ောက်ပွဲကျင်းပနိုင်မယ်လို့ဦးဆန်းလေးကဆက်ပြောပါတယ
် Transition ကိုကျွန်တော်နိုင်ငံအကူအကြောင်းကိုလေးစားတယ်ရွတ်ောက်ပွဲကိုတမုံထားတယ်ဆိုလို့ရှိရင်ဒီထိုးစစ်ဆင်တဲ့ကိစ္စကရပ်ကိုရပါမယ်သူတို့ရတဲ့နဲ့တကယ်နဲ့UEC ကထားပြီးတော့ရွေးကောက်ပွဲလှုပ်ပေးနိုင်ပါမလားဘယ်တော့မှပြန်လှုပ်ပေးမလဲအမကပြန်လည်းမပေးပဲနဲ့တစ်ပတ်ကတည်းကကြေညာလိုက်တာတော့လုံးဝသဘောထားပါမကြဘူးပေါ့နော
်ရွေးကောက်ပွဲမကျင်းပဖို့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ထားတဲ့မြို့နယ်လေးမြို့နယ်မှာရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်သူတို့အနေနဲ့တရားနည်းလမ်းတကျဆက်လက်ဆောင်ရွက်သွားမယ်လို့လည်းဦးဆန်းလက်ကဆက်ပြောပါတယ
်အဲကျွန်တော်ကတော့စာထွက်လိုက်ပြီး UEC ကိုတားရိုက်လည်းပို့ပါတယ်ဒီပြင်ကိုဒေသခံလူလူတွေကိုတိုင်ကသူတို့ဟာဒီရွေးကောက်နော်အခုလာမယ့်ရွေးကောက်ပွဲကိုပါဝင်ဆင်နွှဲကြတယ်ဆိုတာကိုလက်မှတ်လဲကောက်ခံထားပြီးပါပြီရွေးကောက်ပွဲကိုမရွှေ့ဆိုင်မှုမပိတ်ပင်မှုဝိုင်းဝန်းကန့်ကွက်တဲ့လက်မှတ်ရေးထိုးပြီးတော့မှစတင်ထားကြတာတမျိုးနယ်ကိုအနည်းဆုံး၄-၅တောင်ရပြီးပါပြီအဲ့ဒါကြီးလည်းပဲကျွန်တော်တို့ UEC ကိုပို့မယ်ဒီအပြင်လက်တော်ကိုယ်ရဲ့လောင်းနေကိုယ်ရဲ့ဦးဆောင်တဲ့တရားနည်းလမ်းတကျဆန္ဒပြပွဲလည်းပဲဆက်လက်လှုပ်ဆောင်တော့ဖို့ရှိပါတယ်ခင်ဗျ
ပြခဲ့တဲ့အော်တိုဘားလ၁၂ရက်နေ့ကလည်းနိုဝင်ဘာလ၁၀ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွင်းရွေးကောက်ပွဲမကျင်းပနိုင်တဲ့ပြည်내နဲ့တိုင်းဒေသကြီးတွေအတွင်းကမြို့နယ်နဲ့ကျေးရွာအုပ်စုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာမှာရှမ်းပြည်နယ်အတွင်းဝကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ပန်ဆန်းအပါအဝင် ပန်ဝိုင်မိုင်မော်နာဖန်နဲ့မိုင်လာမြို့နယ်တွေမှာမြို့နယ်တစ်ခုလုံးစီနဲ့မူဆယ်ကုံချံမန်တုံမိုင်းခမိုင်းယံမိုင်းတုံနဲ့မက်မန်းမြို့နယ်တွေမှာကျေးရွာအုပ်စုတချို့တို့ပါဝင်ကြောင်းဖော်ပြထားပါတယ်ရှမ်းပြည်မြောက်ပိုင်းဒေသကွက်ခိုင်နဲ့မိုင်းရှုဒေသတွေမှာအော်တိုဘာလလယ်လောက်ခရဲကစတင်ခဲ့တဲ့တိုက်ပွဲတွေဟာမနေ့အော်တိုဘာလ28ရက်နေ့အထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ခင်ဗျာ
SNLD တွင်ရင်မူဦးဆိုင်လိတ်ကိုကိုဇော်ဝင်းလိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မဲ့လူဦးရေစီးရင်ကိုနှွေမာလ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကတနိုင်ငံလုံးအဆင့်မဲ့စင်တာရှင်စီးရင်ထုတ်ပြန်ကြေညာရမှာတည်ဆုံးသူများမိသားစုဝင်မဟုတ်တဲ့အမည်စီးရင်ပါဝင်နေတာမှာလဲတာဝန်ခံနိုင်ပါကပယ်ဖြတ်ခွင့်လျှောက်ထားနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်ဒါအပြင်မဲပေးနိုင်တဲ့အခွင့်ရရရှိသူတူအနေနဲ့မဲစင်းမှာမပါလို့ရှောက်ထားရမှာလဲထမှန်မပါတာကိုအတိအကျတင်ပြပါကရကွက်ကျေးရွာကော်မရှင်အဖွဲ့ကိုအရေးယူပေးမယ်လို့လည်းပြောဆိုလိုက်ပါတယ်သတင်းပြည်စုံကိုနေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ
်လာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်မဲ့မဲဆန္ဒရှင်စီးရင်ကိုနိုဝင်ဘာ၂ရက်နေ့မှာနောက်ဆုံးထားထုတ်ပြန်ပေးမယ်လို့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကခုလိုပြောဆိုလိုက်တာပါတက်နယ်မြေအတွင်းမဲပေးခွင့်စီးရင်ကိုလည်းတက်ဆိုင်ရာတက်တွေမှာကတ်ထားပေးမယ်လို့လည်းသူကပြောပါရတယ်
။နောက်မဲပေးနိုင်မှုကြီးတဲ့စီးရင်ကတော့ကျွန်တော်တို့နှင်းရနေရစာပြီးကျွန်တော်တို့တက်ဆိုင်ရာရက်ကွက်ကော်မရှင်ဖွဲ့ဝဲရုံမှာကျွန်တော်မဲယုံလိုက်မဲသက်ကပ်ပေးတယ်။နှင်းရတို့ကျွန်တော်မဲသေးနေရကျွန်တော်ရက်ကြီးနေရမထုတ်တာ။ဘာကြောင့်တိကျမပြောနိုင်လဲဆိုတော့ကျွန်တော်တို့ကပထမကြိမ်ကျော်မေဒင်း၁၄ရက်နေ့ကနေကျွန်တော်ဆက်ပွင့်ကြီးညာပြလိုက်တာရှိတယ်။အဲ့ဒီမှာကျွန်တော်ဒါတွေတိုးလာတယ်ဆိုတဲ့အခါကျတော့ကြံခဲ့တဲ့လူတွေကပုံစံသုံးနဲ့ထတ်လျှောက်တာတွေရှိတယ်။နောက်တစ်ခါကျွန်တော်တို့တခြားမဲဆန္ဒနယ်ရနေပြီးတော့မှပြောင်းလာတာတွေရှိတယ်။အဲ့ဒါတော့သုံးပါကြီးနဲ့ကျွန်တော်လက်ခံထားတာတွေရှိတယ်ပေါ့နော်။အခုကျွန်တော်တို့ဒီပုံစံသုံးနေသုံးပါကြီးနဲ့တင်တဲ့ဟာတွေအားလုံးကျွန်တော်တို့ပြန်ပြီးတော့ကျွန်တော်ရိုက်နေပါပြီ။ဒီ၂ရက်နေမှာကျွန်တော်တို့ရက်ွက်ကုန်ချင်းညုံမှာကတ်ပါလိမ့်မယ်။နောက်6ရက်နဲ့9ရက်မှာကျွန်တော်မဲယုံမှာဆက်ကပ်ပါ
မဲပေးနိုင်တဲ့အခွင့်အရေးရှိသူတဦးအနေနဲ့မဲစင်းမှာမပါလို့ပါဝင်နိုင်ဖို့အတွက်လျှောက်ထားရမှာထပ်မံမပါဝင်တာကိုအတိအကျတင်ပြနိုင်မှာကရက်ကွက်ကျေးရွာကော်မရှင်အဖွဲ့ခွဲတွေကိုဥပဒေအတိုင်းအရေးယူသွားပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရမှုဦးတောင်ဟန်ကပြောပါတယ
်မပါလို့လျှောက်လို့ရှိရင်လျှောက်တဲ့လူတွေပဲကျွန်တော်တို့ကရေဂျစ္စတာလုပ်မှာခုနောက်ဆုံးတစ်ပုံကြေညာတဲ့အချိန်မှာကျွန်တော်တို့ကော်မရှင်ဘက်ကလည်းလက်ခံကြောင်းပုံစံသုံးလက်ခံကြောင်းလည်းမထိုးသလိုကဲခိုင်းစီကလည်းလာတင်ကြောင်းလက်မှတ်ထိုးပါအဲ့ဒီတော့မှကျွန်တော်တို့ပြန်စီစစ်ပါစီစစ်တဲ့အခါမှာ inline မဖြစ်တဲ့တင်ရဒါမပါနိုင်ပါဘူးကြံတဲ့လူကပါပါမပါဘူးဆိုလို့ရှိရင်ခုနကကျွန်တော်တို့ပြောသူရေကောက်ပွဲရဲ့ပြည်မှုဆိုင်ရာเนาะအခါဆက်ဆုံးမှာကျွန်တော်တို့လက်ပြပယ်မှုရှိတဲ့နိုင်ငံသားတရားဥပဒေကလက်ပြပယ်မှုစိုးကြောင်းအောင်တယ်ဘယ်သူကလဲလို့လို့ဒါကျွန်တော်တို့ရဲရဲပိုင်နဲ့အမှုရှိတော့တရားစိုးမှုရှိတယ်ဒီကြကြတော့အမိနဲ့နာမည်နဲ့ပေါ်ထုတ်နေတယ်သူပဲကိုယ်ပဲအမင်းပွားမှာဆိုအဲ့ဒီလိုအထောက်ထားနေရင်ပြင်ပြပြီးတော့မှပါပြည့်ရမှာမပါဘူးဆိုရင်တော့ဒါကျွန်တော်တို့ဆက်လက်ပြီးတော့အခြေယူရမယ်
ဒီပြင်အိမ်အောင်စုစည်ရင်းဝင်မိသားစုမဟုတ်တဲ့အမိစည်ရင်းတွေပါဝင်နေတာကိုတွေ့ရှိနေရတယ်လို့မဲဆန္ဒရှင်တွေကတင်ပြပြောဆိုမှုအပေါ်မှာလဲဥတောင်းဟန်ကခုလိုပြောဆိုလိုက်ပါတယ
်အဲ့ဒီလိုတွေကခုမရှိတော့ဘူးလို့ခေကြရင်ကျွန်တော်တို့သက်ဆိုင်ရာကွန်ရှင်အတွက်တော့တရားဝင်စာနဲ့သွားတင်။ဘာလဲတင်လို့ရလဲဆိုခုနပြောလို့ဖြတ်လို့ရတယ်ပုံစံနဲ့။နော်ပုံစံနဲ့သွားတင်ပါ။ဆက်ရှင်းပြတယ်။ကြိုက်တဲ့အခွင့်အရေးရတယ်။လူပုဂ္ဂိုလ်တင်လို့ရတယ်ပါတီဖွဲ့စည်းတင်လို့ရတယ်။နော်တင်တဲ့လူကတော့တာဝန်ယူပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမဲပြပိုင်ရှိတဲ့လူတယောက်သွားဖြတ်မိရင်ဒါသူ့ရဲ့မဲစာနဲ့ရှိရင် right ကိုကျွန်တော်တို့သွားကြည့်ရတယ်ဖရဲကတာဝန်ခံပြီးတော့ဒီလိုတွေဖုံးနေပါတယ်လို့ပြောတဲ့လူတွေ
နာမည်နဲ့ဖုံးတယ်ကျွန်တော်
ပို့ကြောင်းတင်ပြတောက်သားတင်ပြပြီးကျွန်တော်တို့ကအဲ့ဒီတောက်သားမှာချိန်ပြုပြီးတော့ပြက်ပေးတယ်ကော်မရှင်စီအဲ့ဒီဆက်လေးခါဝင်အဲ့ဒါပါလုံးလို့ရတယ်နော်တင်ပြလို့ပဲလို့ကျွန်တော်တို့ကော်မရှင်ကတော့ခုနကလိုလိုပေါ့ entry လို့ရတဲ့စီးရင်ကဒီ66ကြောက် officially ရှိနေတာကိုကျွန်တော်တို့ဖြစ်လို့ရတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ14ရက်ကနေ29ရက်အတွင်းထုတ်ပြန်ခဲ့တဲ့ဆန္ဒမဲပေးခွင့်ရှိသူစည်ရင်မှာမပါဝင်သူတွေအနေနဲ့ပုံစံသုံးနဲ့ထပ်မံလျှောက်ထားလာတာကြောင့်မဲစင်းအရေးအတွက်ဟာငကူအထက်ပိုပြီးတိုးမြင့်လာတယ်လို့ကော်မရှင်ကပြောပေမဲ့ဘလောက်ပမာဏတိုးတယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး Lama you got where a drink, the man and my she a may only a chain ego, topian bebo a dread, the din a chel less sent down a cuckoo, Shango Nenny Biroma, Punlet, Dome Lule, Nun Jaye Mujo Utin Tonga, Biovare. You got where now so yale guru, you got where Jim Babi, Tasaya Dine Dajine Pineriga, Jinya Doma Pibi, Eri Dine Dajine Pineriga, Jinya Jedrigo, Susie Sisiga, Napa a drama, Pironzu, you got where commissioning up, you got where yale go, Jinya Bimelo commissioning up, Biovare, Lama you got where. Kitchen binega mune set the kuga, mayo a chu. Kayin binega mune connecuga, mayo a chu. Pagodanga mune nekuga, mayo a chu. Moon binega mune de kuga, mayo a chune. Shampinega mune satonga, mayo a churuma. Shwick up when machinpana yaw, gomeshinga, pigate japan a drinka, topian jinya, kebari. Digani male, shampine a drinchi, manchu mune de kulo, jdi mune de kulo, danya muneshi, jwa she osu. Hope I'm your neshi. Jaya also ne yako pound lazen nakuruma. Shwick up when Majimba nine bulu. Diganima, Tamma, Topian, Jinya, Tabarishi.
Make her the name people get a basella bureau. Kakwa ye uzi job, bujo mujime online with your tare tabungu. Facebook map, young we get it. So let's switch and a pensy cantare. Kitchen diner, Patrick Kundaligo. Mania diayo. But mouse on Jane Diayo Togayama, Diadu Jiga Amakente Toma Bigabu, Ladu, Menea Mubi Mune, Diayo Mayon Tosisigere, Machosani Tongole, at the Epiamu Bomane, Yama Sitaga, Tadobi Diaswe Gebare, Drun Ubo, Diaswe Jerune, but there be a lungo soyam again Pimi Jane, Trinja Mishipian Lubibu, E. Ainko, Nanganaga, Lunia Janagu and Pujiga, down so like Bare, said the Mimian Tarema in Jinanga, a Jonzongu, Piopia Maba.
Telecommunication law, Setwe Ubri Boma, Chosa Chow Gajine, Insane Tama, Pansi Cantayare, Kachin Dianda, Patrick Gonjaligo, Menega, Line Diayoma, Yonto Kaya, Amaka Yabu, Shaolegebe, Diadu Jibaka, Betagevare, Patamazo Jane, Dia Yonto Dapibi, Sesemuri Meloya de Dre, Amaka and Bibu, Diadu Jiga, Niso Gejao, Sanipitu, Nanganaga, Mutami, the Dishin Suya, Mammy Sabetuka, Vio Ego Biovare.
ตัวอะไรก็ชื่อนี้เนาะจากอามากันเตลูเมียอะไรอมุโซเนี่ยตัวเราก็ได้การนั้นแหละตัวเราน้าเลยค่ะเราจากอามากันเตลูเมียอะไรอมุโซเนี่ยเราไม่เข้าใจเนาะพวกนี้อยากจะเนี่ยทำมาตรงเนี่ยแค่ปูเบียเท่าเรามีอะไรที่ใจมาเราอยากอามากันชอบขาดตรงชื่อเลยตัวเราอมุโซใช่ปะเยอะจ้าอยากจะรู้เหมือนกันเขาปูถ้าไม่ดีเราเยอะจริงเลยเลยไม่มาเราแบบนี้ลูกก็ต้องบอกเลยอามากันเนี่ยตุ๊กยาตุ๊กเด็ก
Patrick Kunjaligo, Nema Sitaka, Suswejati, Dingera Pippi, Dialo Pite, Bumuji and Nemegule, Matia de Lu, Yonto Chimale, Layao Chim, Mashige Bulu, Mammy's a babe you got, Yoware. Akulo, Bojo Muji, Meon Langu, the Yore Bongu, Facebook, Ma, Tanti Gere Sure, Susue Janet, Pansy B, Nishi, Tonanri, Tama Mesoye, a debe made a loyap to be, a Nanzo, Pianlo Bibu, AI Puerti Nine, Dansu Jong, Asha Pacific Yea, Dowinger, Olaf Blomquist, Viewigu, Akulu, Biovare.
This is an incredibly worrying case. It's utterly ludicrous to think that someone could face several years in jail.
Alongo, so is your Gaunet Muba. လူမှုကွန်ရက်အင်တာနက်ကွန်ရက်စာမျက်နှာဖြစ်တဲ့
We're hoping this is not a new era of digital repression in Myanmar. This is a country where a lot of human rights activists.
Myanmar nga ma digital ni pinya san ya phi le mu kala a de ko yaung ni bi lo lo chanar lu myaw le mi tha ba u. Lu khwin yi lou shwa tet jwa du ri a ne ne te u ne te u set twe bo de Facebook ko we a mya song a tong pyu ni ya de Myanmar nga ma a na bai ni a ne ne internet online နဲ့လမ်းမတွေပေါ်မှာလွတ်လပ်စွာထုတ်ဖော်ခွင့်ကိုမဖြစ်မနေလေးစားလိုက်နာရမှာဖြစ်ပါတယ်
။တကယ်တော့ဒီလိုအမှုမျိုးနဲ့ဆွဲမယ်ဆိုရင်နစ်နာသူဖြစ်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်တရားလိုအဖြစ်ဆွဲဆိုရမှာဖြစ်တဲ့အတွက်ဥပဒေကြောင်းအရပြဿနာတွေရှိနေတယ်လို့လည်းလူခွင့်ရေးရှိနေတွေကသုံးသပ်ကြပါတယ်။ဒီနေ့အစောပိုင်းတုန်းကတော့စစ်တပ်ခေါင်းဆောင်တွေကိုတယောထားတဲ့တပ်ပုံကို Facebook မှာဖြန့်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရတဲ့မုံရွာမြို့ကတပ်ပုံသတင်းတောက်ကိုအောင်နေမျိုးကိုတော့ရက်အနည်းငယ်ကြာထိန်းသိမ်းပြီးနောက်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်ရှင်
။မိုင်းရင်ချင်းနိုင်ပါရှင်ခုဆက်လက်ပြီးတော့လက်ပရန်ကျောင်းသားတပိတ်ကိုဖြိုခွင်းရမှာအကြမ်းဖက်ကင်တွယ်ခဲ့တဲ့ရဲဝန်ထမ်းတွေကိုဖော်ထုတ်ရေးယူတင်ပြီးမာရင်းစွာဖမ်းဆီးထားတဲ့ဆန္ဒပြကျောင်းသားတွေကိုလည်းပြန်လွှတ်ပေးတင်တယ်လို့45 rights လူအခွင့်ရေးအဖွဲ့နဲ့ Harvard ဥပဒေတက္ကသိုလ်နိုင်ငံတကာလူအခွင့်ရေးဌာနတို့ကပူရဲထုတ်ပြန်တဲ့အစီရင်ခံစာကထောက်ပြထားပါတယ်ဒီအကြောင်းကိုကိုညံဝဲအောင်ကပြောပြပါမယ
်လွန်ခဲ့တဲ့မတ်လတုန်းကဘကိုးတိုင်းလက်ပရန်းမြို့နယ်အတွင်းပညာရေးဥပဒေပြင်ဆင်ရေးချီတက်ဆန္ဒပြကြတဲ့ကျောင်းသားတပိတ်ကိုဖြိုခွင်းချိန်မှာရဲတွေကအင်အားအလွန်ကျွံတုံးခဲ့တယ်ဆိုတာကိုဓာတ်ပုံအထောက်ထား900ကျော်ဗီဒီယိုဖိုင်40ကျော်မှာစစ်ဆေးတွေ့ရှိခဲ့ရတယ်လို့အော်တိုဘာလ10ရက်နေ့ထုတ်45 rights လူအခွင့်ရေးအဖွဲ့နဲ့ Harvard ဥပဒေတက္ကသိုလ်တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားတာပါ Lebanon မှာရဲတွေရဲ့ပြုမှုပုံဟာနိုင်ငံတကာဥပဒေအရလဲမညီတာကြောင့်အဲ့ဒီရဲတွေကိုအေးအေးယူအပြစ်ပေးတင်တယ်လို့ Harvard ဥပဒေတက္ကသိုလ်နိုင်ငံတကာလူအခွင့်ရေးကျွမ်းကျင်သူ Tyler Gian Nini ကပြောပါတယ
် take action against those that used excessive force which is a violation of international law and basic principles
အခြေခံလူအခွင့်အရေးနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးအင်အားအလွန်ကျွံလှုပ်ဆောင်ခဲ့တဲ့ဒီရဲတွေကိုဖော်ထုတ်အရေးယူအပြစ်ပေးတင်ပါတယ်နောက်ထပ်စိုးရင်စရာကောင်းတဲ့အချက်ကဖမ်းဆီးထားစဉ်ရဲအချုပ်ထဲမှာចောင်းသားတွေအရိုက်နဲ့ခံရတာလည်းရှိပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာစုဝေးခွင့်မရှိသေးတဲ့အခြေအနေဟာအမတန်စိုးရင်စရာဖြစ်ပါတယ
်လေဗရန်တပိတ်ဖြိုခွင်းချိန်ဟာနေကင်းအချိန်မှာဖြစ်ခဲ့ပြီးအဖြစ်အပျက်တွေကိုတေချာရှင်းရှင်းလင်းလင်းတွေ့နိုင်တယ်လို့အစီရင်ခံစာကထောက်ပြထားပါတယ်။တကယ်တော့လေဗရန်တပိတ်အတွင်းရဲတွေဟာအဓိကယုံဖြိုခွင်းတဲ့ရဲစီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်တာမျိုးမရှိခဲ့ဘူးလို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ
်။အစိုးရအဖွဲ့ကလည်းဒီចောင်းသားတွေကိုမဖမ်းပါဘူးဆိုပြီးတော့ကြည့်ပြီးပြီးတော့မှចောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးတယ်ဆိုတဲ့ကိစ္စကအစိုးရကိုယ်တိုင်ကကကြည့်ကိုချိုးဖောက်ပြီးတော့အခုလိုမျိုးဖြစ်ရကိုတမင်ဖန်တီးပြီးတော့လုပ်ယူတယ်လို့ကျွန်တော်တို့ကမြင်တယ်။ရဲတပ်ဖွဲ့တွေရဲ့ပြုံဆောင်ရဲ့ချက်တွေအပေါ်မှာကြည့်ရင်လိုအပ်တာထက်ပိုမိုအင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းနေဆိုတာတွေကိုကျွန်တော်တွေ့ရတယ်။တရားရုံးမှာစစ်ဆီးတဲ့စစ်ဆီးချက်တွေအရာကလည်းဒီချက်လက်တွေပေါ်လွင်ပြီးသားဖြစ်တယ်လို့သိရပါတယ်။
မြန်မာအစိုးရဟာကိုပေးထားတဲ့ဂရီကိုချိုးဖျက်ပြီးလေဗရန်တပိတ်ကိုဖြိုခွင်းခဲ့တာဖြစ်တယ်လို့လည်းဦးမင်းလွင်ဦးကထောက်ပြပါတယ
်။နိုင်ငံတကာရဲတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မှုတွေဖြိုခွင်းတဲ့အခါမှာကြည့်ပါ။ပထမအဦးဆုံးမိသားပိုင်းနဲ့ပဲမယ်၊တောင်မို့မြေဥကြီးနဲ့ပဲမယ်စသဖြင့်မို့လို့တဆင့်ပြီးတဆင့်သွားတာဖြစ်တယ်။အခုကအဲ့ဒီလိုမျိုးမဟုတ်ပဲနဲ့သတိပေးတားမြစ်ချက်တွေပညာနေတဲ့အချိန်မှာပဲဝင်ရောက်ပြီးတော့ရိုက်နှက်ဖန်စည်းတာဖြစ်တဲ့အတွက်ရဲတွေရဲ့ဒီကိယုံနေနေမုံနေနေနီးနဲ့မကိုက်ညီဘူးလက်ရှိပြဌာန်းထားတဲ့ဥပဒေပြဌာန်းချက်တွေအတိုင်းလိုက်နာဆောင်ရွက်တာမဟုတ်ဘူးလို့ကျွန်တော်တို့ကပြောရခြင်းဖြစ်တယ
်အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့အချိန်နီးလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေကရဲတွေကိုအသုံးပြုပုံနဲ့ပတ်သက်လို့သူတို့အနေနဲ့စိုးရိမ်ပြီးကြောင်း Harvard တက္ကသိုလ်ကတီလာဂီယန်နီနီကပြောပါတယ်
In the lead up to elections which are happening in just a few weeks in the country we're quite concerned about the implications for freedom of expression.
ယူကောက်ပွဲနီလာချိန်မှာပြည်သူတွေကလည်းနိုင်ငံတစ်ခုလုံးအရေးနဲ့ပတ်သက်လို့သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ပြသလာနိုင်ပြီးအာဏာပိုင်တွေကရဲတွေတုံးပြီးလက်ပရန်းမှာလို့အကြမ်းဖက်ဖြိုခွင်းမှာကိုကျွန်တော်တို့စိုးရိမ်မိပါတယ
်။လက်ပရန်းတပိတ်ဖြိုခွင်းမှုမှာကျောင်းသားအများစုနဲ့ဝန်းရံပြည်သူတွေအပါအဝင်သတင်းနောက်တွေပါစုစုပေါင်း130နီးပါးအဖမ်းခံခဲ့ရပါတယ်။အားလုံးဟာအမှုမျိုးစုံနဲ့တရားစွဲခံရကအမှုရင်ဆိုင်နေရဆဲဖြစ်ပြီးတချို့ဆိုရင်ထောင်နှံ9နှစ်ခွဲထိကြာခံရွယ်ရှိနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနနေခင်ပါရှင်။ VOA American တန်ဖို့ဒုနှစ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 2430နဲ့40နဲ့ line meter 190တို့ကနေဆက်လက်တင်ဆက်ပေးနေပါဗျ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနောက်ရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက် line ဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးတော့မှာဖြစ်သလို American ဆိုရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဓာတ်ရိုက် line ဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာကတော့
ဒီချင်းကနောက်ရှိတဲ့အတန်တွေရဲ့နောက်အဲ့ချင်းချောင်းနောက်ရှိတဲ့အတန်တွေပေါ်မှာဟိုတက်ဆိုင်ရာအဖွဲ့တွေပေါ့နော်ဟိုအထူးသဖြင့်တော့အာနာရတဲ့အစိုးရရဲ့နောက်ဒီရွေးကောက်ပွဲကော်မရှင်တို့ပါတော့ကင်တွယ်တဲ့ဟာတွေကနည်းနည်းလက်လိုက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်လေ
တော်ရရှင်ဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဦးကျော်စန္ဒာကစုစည်းတင်ပြထားပါတယ်ရှင်
မြန်မာပြည်ကအထက်လွှာတစုငရဲရင်းကနတ်ကြောက်တွေတူဖော်ခြင်းဆိုရဲခေါင်းစဉ်နဲ့ကယ်လီမက်ဂနမာရာနဲ့ဖြိုဟင်းကျော်တို့ရေးသားထားတဲ့ AFE ဆောင်းပါးကိုအကြည့်ယုံတင်ပြလိုပါတယ်။တိုင်းရင်းသားစီမီးတွေတောက်လောင်နေတဲ့ဖက်ကန်ဟာမြန်မာနိုင်ငံအချမ်းသာဆုံးလူတွေအတွက်ယန္တနာစိုက်ဖြစ်နေပါတယ်။ Global Witness အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2014နှစ်ကကြောက်စိမ့်အထွက်ဟာဒေါ်လာသန်းပေါင်း3,000,000,000ထိရှိခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံပြည်တွင်းအစဒင်ထုတ်လုပ်မှုတန်ဖိုးအလုံးရဲ့တဝက်နီပါရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒီထက်အမျက်ငွေအများစုဟာအနာရှိရဲ့စစ်ဘိုလ်ချုပ်တွေ၊စစ်အစိုးရဟောင်းအဖွဲ့ဝင်တွေစီရောက်သွားတယ်။အကောင်းဆုံးတောက်စင်းတွေကိုလည်းနေဆက်ဖြတ်ပြီးတရုတ်ကိုတရားရုံးချခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဖက်ကန်ဒေသခံတွေကတော့ဒီမှာမြေစာပြူပြီးလို့သေးသူတွေ၊ညာဘက်ကြောက်ထွက်ရှာရင်ပြုတ်ကျလို့သေးသူတွေအများပြားရှိနေတဲ့အပြင်ဗိမ့်ပြူဆွဲတဲ့သူတွေလည်းပဲထူပြောနေတဲ့အတွက်တကယ်ကိုငရဲပြည်ဖြစ်နေပြီလို့ဆိုရပါတယ်။ကချင်တိုင်းရင်းသားတချို့ကနောက်250လောက်ဆိုရင်သူတို့စီကကြောက်စင်းကိုမြင်ဘူးချင်းတရုတ်ပြည်ကိုသွားကြည့်ရတော့မယ်လို့ပြောနေကြပါတယ်။ဒီကြောက်စင်းရောင်းဝယ်မှုမှာမြန်မာစစ်တပ်ကလူတွေ၊ခရိုနီတွေ၊ဗိမ့်ပြင်းတွေပါဝင်နေပြီးကချင်တိုင်းဒေသတွေနဲ့ဆစ်ဖြစ်ရတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်တယ်လို့ Global Witness ကထောက်ပြထားပါတယ်။မြန်မာပြည်မှာပွင်လင်းမြင်သာမှုစီစဉ်မဲ့ပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပြီးတန်ဖိုးအကြီးအမားဆုံးဒီလုပ်ငန်းကြတော့လှုပ်ဝက်ပြီးဖြစ်ချင်တိုင်းဖြစ်နေတဲ့အတွက်ဘယ်လိုပြုပြင်ရေးမျိုးလဲလို့မေးခွန်းထုတ်ရမယ်ဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ။မြန်မာလူ့အခွင့်အရေးကော်မရှင်ကုလသမဂ္ဂသုံးသပ်မှုမတိုင်ခင်နာမည်ကောင်းရဖို့ကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့ David Hopkins စီသားထားတဲ့ဆမာရော The Erodi မှာဖတ်ရပါတယ်။လွန်ခဲ့တဲ့၄နှစ်ခွဲကာလအတွင်းမြန်မာလူခွင့်ရေးအခြေအနေကိုနောက်လာကြရင်ကုလသမဂ္ဂမှသုံးသပ်ကြမှာဖြစ်ပါတယ်။2017ကစလို့မြန်မာနိုင်ငံရဲ့လူဆောင်ရထဲမှာလူခွင့်ရေးကော်မရှင်ဖွဲ့စည်းနိုင်ခဲ့တာကိုလည်းပဲအစိုးရကထပ်သွင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာလူခွင့်ရေးကောင်စီဟာလွတ်လပ်မှုမရှိဘူး။တကယ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုကြီးတွေကိုစုံစမ်းနိုင်ခြင်းမရှိခဲ့ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။လူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတော့သူတို့အနေနဲ့ရနိုင်တဲ့ဘောင်တွင်းကအတက်နိုင်ဆုံးကျိုးပန်းခဲ့တယ်လို့ဖော်ပြပါရယ်။ဆလင်းနှစ်အရွယ်သမီးလေးစစ်သားတွေရဲ့ရုံမှရက်စက်မှုနဲ့သေဆုံးခဲ့ရတဲ့အတွက်တိုင်ကျက်ဖွင့်ခဲ့သူကချင်းမျိုးသားဘရန်ဆန်ကိုစစ်တပ်ကအစီအဖြစ်မှုနဲ့ဆွဲဆူတဲ့ကိစ္စမှာမြန်မာလူ့အခွင့်အရေးကော်မရှင်အကြီးအကျယ်ဝေဖန်ခံခဲ့ရပါရယ်။မြန်မာလူ့အခွင့်အရေးကော်မရှင်ရဲ့ဥပဒေထဲမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးသတင်းအချက်အလက်ပေးသူတိုင်တန်းသူကိုချင်းချောက်နှောက်ယှက်ခြင်းမရှိစေရလို့ဖော်ပြထားတဲ့အချက်နဲ့ဒါဟာဆန့်ကျင်နေတယ်လို့နိုင်ငံတကာအဖွဲ့6ဖွဲ့ကသမနာဥပဒေစီကိုစာရေးထောက်ပြခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။နောက်ဆုံးအနေနဲ့မြန်မာရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်ဘာကြောင့်အရေးကြီးတယ်လဲဆိုတဲ့အကြောင်းစီနဲ့ Super Light Ganjana Khondi က The Nation သတင်းစာထဲမှာရေးသားထားတာကိုအကျဉ်းချုပ်တင်ပြလိုပါတယ်။2010ပြည်လွန်နောက်ပိုင်းသမနာဥပဒေစီပြုပြင်ပြောင်းလဲရေးလောက်တော့ဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးဖြစ်စဉ်မှာပါဝင်ခွင့်ရလာပါတယ်။ဒါပေမဲ့ဥပဒေစီဟာယူရကျဲရှိရှိတော်လကောင်းမကြီးရွယ်ပဲနဲ့တော်လကောင်းပြုပြင်ပြောင်းလဲရေးတွေကိုအပြီးမသတ်နိုင်တဝက်တပြက်နဲ့အချင်းကိုက်ဘုံတွေအများကြီးထားရခဲ့မှာဖြစ်ပါတယ်။2008ဖွဲ့စည်းပုံကိုမပြင်နိုင်ခဲ့ပါဘူး။စစ်တပ်က25ရာခိုင်နှုန်းယူထားဆဲဖြစ်ပါတယ်။ညဉ့်ညဉ့်ဖြစ်စဉ်နဲ့တပိုင်းတစားနဲ့ကြံရင်နေပါတယ်။တချို့ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါ။လူငယ်ရေးကိုအကြောင်းပြပြီးဒေသတချို့မှာရွေးကောက်ပွဲလုပ်မှမဟုတ်ဘူးလို့ဆိုပါတယ်။ဒီလိုနဲ့ညဉ့်ညဉ့်မရရင်ဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်မှဆက်လက်ပြီးတော့နေကြောင်းမှာဖြစ်ပါတယ်။နှစ်နိုင်ငံအကြအထူးစီးပွားရေးဆောင်ဆိုတာလည်းပဲဖြစ်လာနိုင်ပွဲမရှိဘူးလို့ရေးသားထားပါခင်ဗျာ။
ဦးကျော်စင်သာစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလတန်ကတင်ဆက်ထားပါတယ်ရှင
်။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်။စာလုံးပေါင်းက20ဆိုတာကတော့ကနန20ခုဆိုလို့ဒါတော့ရှင်များအတိပါ HIND HIND ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော့ရှင်များသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအကောက်နာကိုဆိုလိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်။ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှဒီချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးဒီချာချာပြန်စင်စားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေရေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်နားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလမ်းတဲ့ရိုက်လေးလိုင်းစီစဉ်ပဲဖြစ်ပါတယ်ထုတ်လုပ်သူကိုရန်နိုင်နဲ့ကိုအောင်နှင်ဦးတို့ကစီစဉ်တင်ဆက်ထားပါတယ
်တော်ရရှိမြခင်ရွေးကောက်ပွဲတွင်နိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ကင်ပြည်ပကတိကြောင့်လူညုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရွေးကောက်ပွဲလူညုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေလဲရွေးကောက်ပွဲငြင်းငြင်းနဲ့ချင်းပါနိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဒီညဆွေးနွေးဖို့စီစဉ်ထားပါတယ်ဒီညမှာတော့နိုင်ငံရေးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ယှက်မှုတွေရှိနေတဲ့ကိစ္စနဲ့လက်နက်ကင်ပြည်ပကတ်တွေဖြစ်နေတဲ့ကိစ္စကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ယှက်မှုတွေရှိနေတဲ့နဲ့ပတ်သက်လို့ရေးဝေးရပြောမယ်ဆိုရင်တော့ဟိုရွေးကောက်ပွဲချင်းပါမဲ့အချိန်မှာစိုးရိမ်စရာကောင်းတဲ့အဆင့်ထိရှိနေလားဆိုတာကိုကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူတွေရဲ့သဘောထားကိုအရင်ကြားချင်ပါတယ်အရင်ဆုံးတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲပြည်ပြောင်းရေးလှုပ်ရှားနေတဲ့ဒေါ်စင်မာဦးရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာဒေါ်စင်မာဦးဆွေးနွေးပါဦ
းဟုတ်ကဲ့ရှင်ကျမတို့အခုလက်ရှိအခြေအနေကျမတို့ရွေးကောက်ပွဲလေးလာဆောင်ကြည့်အဖွဲ့အနေနဲ့တွေ့ရှိရတာလေးကိုတင်ပြရမယ်ဆိုလို့ရှိရင်အခုဆိုရင်အားလုံးသိတဲ့အတိုင်းဒီရွေးကောက်ပွဲရှင်းဖို့တေးနောက်ပြီးတော့ဥပဒေတွေကိုချိုးပေါက်ဥပဒေတွေကိုချိုးဖောက်ပြီးတော့မှဘာသာရေးကိုခုတုံးလုပ်ပြီးမဲဆွဲတာပိုစတာတွေဖြတ်စည်းတာနောက်ပြီးတော့အဲဟိုမစီယိုမစီယိုပေါ်မဟာပြောတဲ့နဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြီးတော့ဟောပြောတာတွေပေါ့နော်ဒါတွေကျမတို့တွေ့ရတယ်ဆိုတာဒါတွေကျမတို့အခုတတိတော့တွေ့နေရတယ်ပေါ့နော်ဆိုတော့ဒါတွေကိုဒါကျမတို့အရေးမယူနိုင်ဘူးအရေးလည်းမယူနိုင်ဘူးနောက်ပြီးတော့ကာကွယ်တားဆီးမှုမျိုးမလုပ်ဘူးဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲနေ့ရဲ့နောက်ပြီးတော့ရွေးကောက်ပွဲပြီးသွားပြီရွေးကောက်ပွဲအလွန်ကာလမှာဆိုလို့ရှိရင်လည်းသူရနောက်ဆက်တွဲတွေအထူးသဖြင့်ဘာသာရေးနဲ့ဆိုင်တဲ့ဘာသာရေးနဲ့ဆိုင်တဲ့ဟာတွေနောက်ပြီးတော့ပုံကိုရနဲ့ဆိုင်တဲ့ဟာတွေအထူးသဖြင့်ဒီထွက်လာတဲ့ reset ပေါ်မှာလက်မခံနိုင်တဲ့အတွက်ဒီဒါနဲ့ဆိုင်တဲ့ပြိပက္ခတွေတော့ဖြစ်နိုင် ပိုအလားအလာရှိတယ်လို့ကျမတို့အနေနဲ့တော့သုံးသပ်မိပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဒီရွေးကောက်ပွဲအခြေအနေတွေကိုအနည်းငယ်စောင့်ကြည့်လေ့လာနေတဲ့ဒီလူမှုဖွဲ့ CCS ဆိုတာကိုတွင်လင်းအောင်လဲဆွေးနွေးပွဲမှာရောက်နေပါတယ်ကိုတွင်လင်းအောင်မြင်ရောခင်ဗျာအခုကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီလုံခြုံရေးမှာဘယ်လိုစိန်ခေါ်မှုတွေရှိနေလဲအခုလက်တလုံးမှာတော့ကျွန်တော်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ရတဲ့တန်တွေတချို့ကျွန်တော်ကြားနေရပါတယ်
အဲကျွန်တော်တို့အမြင်ကတော့ဗျာဟိုဘယ်လိုခေါင်းမလဲဒီချင်းချောင်းနောက်ရှိတဲ့အတန်တွေရဲ့နောက်အဲချင်းချောင်းနောက်ရှိတဲ့အတန်တွေပေါ်မှာဟိုတက်ဆိုင်ရာအဖွဲ့တွေပေါ့နော်ဟိုအထူးသဖြင့်တော့အာနာရတဲ့အစိုးရရဲ့နောက်ဒီရွေးကောက်ပွဲကော်မရှင်တို့ပါတော့ကင်တွယ်တဲ့ဟာတွေကနည်းနည်းဗက်လိုက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်လေဆိုတော့အဲ့ဗက်လိုက်မှုရှိနေတဲ့ဟာတွေကခုနဒီစိုးရိမ်တဲ့အချက်တွေပေါ့နော်ဒီအကြမ်းဖက်မှုတွေဖြစ်လာမလားဆိုတာကိုဥတည်သွားလိမ့်မယ်ပေါ့နော်ဖြစ်သွားနိုင်တယ်ပေါ့အဲ့လိုမျိုးကျွန်တော်ကတော့ထင်တယ်ပေါ့ဆိုတော့ဥပဒေအရအကာအကွယ်မပေးနိုင်ဘူးဆိုတဲ့အခြေအနေမျိုးဆိုရင်တော့လူတွေကဒီသူတို့ကာကွယ်ဖို့သူတို့စ조사လာကြလိမ့်မယ်။အဲ့တော့လူတွေကကိုယ်တိုင်ကာကွယ်ပြီးဆိုတဲ့ကဒါအကျန်းဖက်မှုဖြစ်ဖို့အတွက်ကိုဒါပို့ပြီးတော့တွန်းအားပေးတော့တဲ့အခြေအနေမျိုးဖြစ်သွားလိမ့်မယ်။ကျွန်တော်တော့အဲ့လိုမြင်မိပါတယ်
။ဟုတ်ကဲ့။ဒါပေမဲ့ဒီရွေးကောက်ပွဲအတွက်ဆိုပြီးတော့ဒီအာနာပိုင်းဘက်ကယာယီရဲတပ်ဖွဲ့ဝင်4000လောက်ကိုလေ့ကျင့်တင်နန်းပေးထားတယ်ဆိုပြီးကျွန်တော်တို့ကြားပါတယ်။ဆိုတော့ဒါရီယာရောဒီရွေးကောက်ပွဲလုံခြုံရေးအတွက်စုံတရာအထောက်အကူမဖြစ်နိုင်ဘူးလား။ဒေါ်စင်မာဟုသဘောထားပြောပါအောင်ခင်ဗျာ။
ဟုတ်ကဲ့ဒီအပေါ်မှာကျမတို့ဒီလိလာသူအမိနဲ့တုံ့တက်ကြည့်မယ်ဆိုလို့ရှိရင်တော့ဒီရွက်ကောက်ဘက်ကော်မရှင်အမိနဲ့ဒီလုံခြုံရေးကိစ္စပေါ့နော်အထူးသဖြင့်ဒီအကြံဖက်ကိစ္စတွေကိုကာကွယ်ဖို့အတွက်ဆိုပြီးတော့မှသူတို့ဒီလုံခြုံရေးဆိုင်ရာရေးတပ်ဖွဲ့အထူးရေးတွေသူတို့ခန့်အပ်ထားတာသိမ်းသိမ်းပေးထားတာတွေတော့ရှိတယ်ပေါ့ဒါပေမဲ့ဒါတွေကတော့အထူးသဖြင့်သူတို့ကရွက်ကောက်ဘက်နေ့အတွက်ပဲအထူးရေးအမေနဲ့ခံဖို့အတွက်သူတို့လုပ်ပေးထားတာဖြစ်တယ်။နောက်ပြီးတော့ခါကျတော့ဒီအထူးရဲတွေကကျတော့သူတို့ကျမအခုတတိသူတို့ရှေ့ရတဲ့ information အရဆိုလို့ရှိရင်သူတို့ကနေရာတိုင်းမှာရှိနေမှာမဟုတ်ဘူးပေါ့နော်။ဒီအထူးရဲတွေကဒီရုပ်ောက်ပွဲမဲယုံနဲ့အမီနာတဝိုက်မှာပဲသူတို့တောင်းထားတဲ့နေရာမှာပဲရှိနေမှာဆိုတော့အတွက်အဲ့ဒီနားမှာကတော့ပရိပခနဲ့ဆန္ဒဟာတော့ဖြစ်ဖို့အတွက်တော့ညှော့နေသွားတာမျိုးကြောက်ကြအောင်လုပ်တဲ့အနေအထားမျိုးတော့ဖြစ်နိုင်တယ်။ဒါပေမဲ့ဒီလုံခြုံရေးတွေမရှိတဲ့နေရာတွေမှာဆိုလို့ရှိရင်တော့ဒါဖြစ်ဘူးလို့တော့ကျမတို့ဒါတေးတေးချာချာပြောလို့အာမခံပြီးပြောလို့မရဘူးပေါ့နော်နောက်ပြီးတော့ဒီရဲရင်အားတလောက်ခန့်ထားရဲဆိုတော့လည်းတနိုင်ငံလုံးအတိုင်းဒါတနိုင်ငံလုံးမဲယုံအတိုင်းအတာနဲ့ဆိုလို့ရှိရင်မဲယုံပေါင်း4000ကျော်အတိုင်းအတာနဲ့ဆိုရင်တော့ဒါအများကြီးတော့ကာပါဖြစ်တယ်လို့တော့ကျမတို့ပြောလို့မရဘူးပေါ့ဒါလို့ကျမတို့သုံးသပ်မိပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကိုတွင်လင်းအောင်မြင်ရောခင်ဗျာဒီအခုဒီရဲတပ်ဖွဲ့ဝင်နောက်ထပ်အင်အား4000လောက်ချထားတဲ့ကိစ္စဟိုလုံးသုံးတရာထောက်ကူဖြစ်မယ်လို့မယူဆဘူးလား
အဲကနဒီဆ iam ဆွေးနွေးတော့တယ်ပဲကွာ။ तू ကရဲတွေကကိုချက်ချင်းဖြစ်တဲ့ပြဿနာကိုပဲသူတို့ဖြေရှင်းနိုင်မှာ။ဒါတော့မှကနပြောလို့ပဲသူတို့အရေးအတွက်နဲ့တော့သူတို့ချထားတဲ့နေရာအရာဆိုရင်အဲဖြစ်လာနိုင်တဲ့ပြဿနာရင်းနဲ့ဆိုရင်အကန့်အသတ်အများကြီးရှိတယ်။ဒါပေမဲ့သူတို့ကချက်ချင်းဖြစ်လာမဲ့ဒီ immediate cause ပေါ့နော်။ဖြစ်လာနိုင်တဲ့ချက်ချင်းဖြစ်လာတဲ့ပြဿနာကိုသူတို့ကဖြေရှင်းနိုင်ပေမဲ့ကနအစိုးရကြီးတွေကတော့မဲဆွယ်မှုတက်တန်းတစ်ချောင်းမှာတော့ဖြစ်ခဲ့တဲ့အခြေခဲတွေဘာတွေညာတွေအဲ့ဒါတွေကိုကြတော့သူကဖြေရှင်းနိုင်မှာမဟုတ်ဘူး။အဲ့ဒီအခြေခဲတွေကတိတ်ကြီးနေမယ်။နော်အဲ့တော့မတရားမှုတွေတိတ်ရှိလာမယ်လူတွေရဲ့ခံစားချက်တွေကဟဲ့လားငါတို့မလုံခြုံတော့ဆိုရင်ခံစားမှုမျိုးတွေဖြစ်နေမယ်ဆိုလို့ရှိရင်တော့အဲ့ဒီပေါကွဲမှုကအရန်ကြီးသွားလိမ့်မယ်ဆိုတော့အဲ့ဒီပေါကွဲမှုအရန်ကြီးရင်ခုနကတစ်ဖက်ကလည်းဟဲ့လားရင်းရအရန်နေတယ်သူတို့ခြားထားတဲ့နေရာကလည်းဟဲ့လားမဲုံနီးကြွဲမှာပဲခြားထားတာမျိုးဆိုရင်တော့အဲ့ဒီလိုအခြေအနေမျိုးမှာဖြစ်လာမဲ့အကြမ်းဖက်မှုမျိုးကတော့ဒီရင်းအင်အားနဲ့သူတို့ဘာမှလုပ်နိုင်မှာမတင်ဘူ
းဟုတ်ကဲ့ပါခင်ဗျကျွန်တော်ဒီမှာအခုဆွေးနွေးပွဲအတွက်ကိုဒီနော်ရှောင်းပညာရေးကွန်ရက်ကဟုတ်ကဲ့ချင်းတန်းရတာဒန်ဆန်လောင်းလေးရောက်နေပါတယ်ကျွန်တော်တို့အခုဒီဆွေးနွေးနေတဲ့ပထမတစ်ပိုင်းကတော့ဟိုဒီနိုင်ငံရေးစီးရုံးလို့ရှားမှုတွေမှာချင်းချောင်းနောက်ဆက်ခံရတယ်ဆိုတဲ့တဲ့တွေကျွန်တော်ကြားနေရပါတယ်ဆိုတော့ဒီကိုဒန်ဆန်လောင်းတို့အနေနဲ့ရောဒီကချင်းပြည်နယ်ဘက်မှာကဒီလိုမျိုးနိုင်ငံရေးလို့ရှားမှုတွေမှာနောက်ဆက်ဟန်တားမှုတွေနဲ့ပတ်သက်လို့ဘယ်လောက်ထိဟိုစိုးရိမ်စရာအခြေအနေမျိုးတွေဟိုကြားသိရတာတွေရှိထားလဲ
ဟုတ်ကဲ့ကျွန်တော်သိရတော့ကချင်းပြည်နယ်မှာအဓိကခဏကဒီနိုင်ငံရေးစီးရုံးလို့ရှားမှုမှာအနောက်ဆက်ပေးတာပေးတာတဲ့ဟိုစစ်ပွဲအခြေအနေပို့ပြီးတော့စိုးရိမ်ရတဲ့အခြေအနေရှိပါတယ်ညာသူကဖိလစ်ပင်းမန်စီမန်စီလိုညာမျိုးပေါ့နော်ဘမော့ခဲမှာပေါ့အဲ့လိုညာဒီမှာဒီစစ်တပ်နဲ့ဒီကဲကဲရေးကြမှာစစ်ဖြစ်တဲ့အခါကျတော့ဒီရေးကောက်ပွဲတချို့အခုဆိုရင်အချင်းပြင်းနေမှာအခုစုစုပေါင်းဒီရေကောက်ပွဲမလို့ပေါ်ရပါတော့ဒီရွာအုပ်စုပေါင်းနေရာတစ်ချက်နေရာတစ်ချက်ခုရှိပါတယ်အဲ့တော့မြို့နယ်စုစုပေါင်း7မြို့နယ်ပေါ့အဲ့ဒီဟာလေးမှာအခုကငင်းအဲရေကောက်ပွဲမလို့တော့ဘူးပေါ့အဓိကတော့လုံခြုံရေးအကြောင်းပြတာပါအဲ့ဒါတော့အဲ့ဖြစ်နေပါတယ်ဒါပြင်ဟိုရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီ message ရုံးမှုဟန်တာလဲဆိုတာဒါဒီတက်မှာတော့ကျွန်တော်တို့သိတော့မရှိဘူးဒါမှလည်းဟိုဒီကိစ္စမှာ cheap way at the edit that was complaining when couldn't be the Hanyo, Emiro Shiba, and I would do Emma Messi, Momu, and Hanyo Shiba.
Okay. Diana Titari, my type warrior, good loss in Piambio, Shamian Lanes, attending General Gianni, Narco Pigre, Yapanimasule, the Champion of Bonguaralu, Tatana Muri, the Pickers, or Dario, the Yuko Puerti, Bear Tender Lauti, who so is your chin and shin, Dozimau, me, Yen Pio Alchemia.
ကျွန်တော်အခုဆိုလို့ရှိရင်တော့ကျမတို့ဒီNCA မကြခင်ကလက်မှတ်ထိုးသွားကြတယ်ဒီထက်မှအဖွဲ့ရှိဖွဲ့နဲ့လက်မှတ်ထိုးသွားကြတယ်ပေါ့လေဒီရေကောက်ပွဲအတွက်ဒါအားလုံးပါဝင်ပြီးတော့ဒါငင်းချမ်းနဲ့ဖြစ်စဉ်တစ်ခုနောက်ပြီးတော့အားလုံးပါဝင်နဲ့ဖြစ်စဉ်တစ်ခုဖြစ်ချင်လို့တို့ဒီလိုမျိုးအကောင်းဆုံးလုပ်သွားကြတယ်လုပ်ခဲ့ကြတယ်ဒါပေမဲ့ပြည်ပြင်းမှာပဲသဘောလက်မှတ်မထို တော့မကြခင်နဲ့တစ်ထောက်စီကောက်ပွဲကော်မရှင်ကနေပြီးတော့မှအဒီတိုက်ပွဲဖြစ်တဲ့နေရာတွေစိတ်လာတဲ့အတွက်နောက်ထပ်ယူကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုမကြခင်ထုတ်ပြန်မယ်လို့လည်းပြောတယ်ဆိုတော့ဒီလိုတိုက်ပွဲတွေကစိတ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာရှိတဲ့လူတော်တော်များများတို့တစ်ဖြစ်မဲ့ဆန္ဒနဲ့တော်တော်များများကနေပြည်တော်မရှိဘဲနဲ့အဲ့ဒီနေရာတွေ postpone လုပ်လိုက်ရတာမျိုးဒီပို့ပြီးတော့များလာလိမ့်မယ်များလာတယ်ဆိုလို့ရှိရင်တို့တွေရဲ့အခွင့်အရေးတွေတို့ကိုကိုစားပြိမဲ့ကိုယ်စားလှယ်လောင်းတွေကဒီလွတ်တော်တွေကိုမရောက်ဘဲနဲ့ဒီလိုစီမံခန့်ခွဲမခံရဘဲနဲ့ပေါ့နော်ဒီလိုအခက်အခဲအခြေအနေမျိုးတွေဖြစ်သွားလိမ့်မယ်လို့တော့ကျွန်တော်တို့နေစိုးရင်ပြီးရယူဆမိရရှိ
ဟုတ်ကဲ့ခင်ဗျကျွန်တော်မြန်မာပြည်ရပဲဥကျော်လင်းလဲဆွေးနွေးပွဲမှာပါဝင်ဖို့ရောက်နေပါတယ်ဥကျော်လင်းခင်ဗျကျွန်တော်တို့ဒီအခုရွေးကောက်ပွဲအတွက်ဒီလုံခြုံရေးနဲ့ပတ်သက်လို့ဘလောက်တိုင်းတာဒီစိုးရင်စရာရှိနေလဲဆိုတော့ကျွန်တော်တို့အခုဆွေးနွေးနေကြတာဆိုတော့ဥကျော်လင်းရဲ့အမြင်ကိုလည်းပြောလို့ရပါတယ
်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဗောဗျာခေါင်းကတို့အထူးရဲတွေလည်းခန့်ထားတယ်ပြောတယ်ဗျာဖွင့်တကယ်တရင်ကလည်းဆုံးအောင်ရှင်နေလို့လည်းပြောတယ်ဒါပေမဲ့လည်းဗျာဟိုအဓိကကတော့ခေါင်းကတို့အခြေခဲကြီးတွေပုံနဲ့ကျင်းနဲ့ဖြစ်ဖို့ဆိုတာကတော့တို့လည်းကြိုးပြီးတော့မြင်လို့အော်တော့ပြင်ဆင်ထားမယ်ထင်ပါတယ်အဲဒီကြောင့်မလို့တခုခုတွေ့ရတာကတော့ကျွန်တော်တို့ဒီတိုင်းရင်းသားတွေရှိမှဖြစ်နေတဲ့လုံခြုံမှုထိခိုက်နေတဲ့ကိစ္စကတော့ဒီကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေတချို့ကလည်းအဲ့ဒီနေပြည်တော်တို့စီယုံတာအကောင့်နဲ့နေပြည်တော်အဲ့လိုတွေရှိတယ်ဆိုတော့တို့ကလည်းစိတ်ထိတ်ဆိုခံစားရတယ်တို့ကမလုံးတိကြောက်သွားတာပေါ့ဗျာအဲ့ဒီတော့ဒီဥစ္စာတွေကတော့နှစ်ဖက်ကျွန်တော်တို့ကော်မရှင်ကအဲ့ဒီမှာတိုက်ပွဲမှာရှင်သွဲနေတဲ့ပုံစံတွေကိုညှိနှိုင်းပြီးတော့ရုပ်ကိုယ်ပရိကျင့်ပါပေးနိုင်တော့တော်တော်ကောင်းမယ်တော့မလို့ရှိရင်တို့တွေဒီဒီမိုကရေစီခွင့်ရေးပေါ့ဗျာဒီလိုရှိရမယ့်ခွင့်ရေးတွေဆုံးရှုံးမယ်ဒါမှမဟုတ်လူရည်ရေးကြောင့်ကျွန်တော်ရတဲ့အပတ်လုံးတွေမရသေးတဲ့ဖြစ်သွားတာကြီးကတော့မကောင်းဘူးပေါ့နောက်ပြီးတော့ဒီအိကကတော့ဗျာကျွန်တော်တို့ဒီပြည်မတွေမှာသိပြီးတော့နောက်ရှိတော့လူရည်ရေးတော့ပြေးနိုင်မယ်အနေနဲ့မတွေ့ပါဘူးအဲ့တို့လူရည်ရေးကောင်းပါလေကျေးဇူးတော့ပါပေါ့ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီနေ့ပဲဒီရွေးကောက်ပွဲကော်မရှင်ကထပ်ပြီးကြေညာပါတယ်ဒီရှမ်းပြည်နယ်ကဒီမြို့နယ်၄ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေဆိုပြီးသူတို့ထပ်ပြီးထုတ်ပြန်ပါတယ်ဆိုတော့ကျွန်တော်ကိုတန်ဆန်လောင်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီလက်နက်ကန်ပရီဖက်တွေကရွေးကောက်ပွဲအတွက်ဘယ်လောက်ထိဟိုအကျိုးဆက်တွေပေါ်လာနိုင်တယ်လို့အခုလက်တလောချင်းတွေမှာခန့်မှန်းလို့ရတယ်ခင်ဗျာ
အထမပိုင်းကတော့ PIO ကတော့ကျွန်တော်တိရတဲ့ဆောက်ကတော့အဲဒီတော့2008ဒီကစံတမ်းလို့ပြောရလဲဒီကထောက်ခံခဲ့တယ်ဒါပြင်သူ KO control area တွေဘာလဲသူကအဲ့ဒီ referendum ကိုလုပ်ဖို့အခွင့်အရေးအခွင့်အရေးပေးတယ်ဆိုတော့အဲ့တော့2010မှာတော့သူတို့ကသူတို့ရဲ့ထုတ်ပြန်ဆက်ရတာလဲဆိုတော့2010မှာကျတော့ဒီကော့ပွဲကိုသူကအဲအားမပေးဘူးဒါမဲ့လည်းနောက်ချက်မှာမဟုတ်ဘူးအဲ့ဒါသူရဲ့ခိုင်သူတို့ရဲ့ဟိုပြပေါ့နော်သူရက်ပြည့်ချက်အဲ့ဒီရက်ဒီချက်ကခုဒီ2015မှာလည်းသူတို့ကမပြောင်းသေးဘူးလို့အဲ့ဒါကျွန်တော်ကြားပြီးရတယ်အဲ့ဒီခါကျတော့အာဒီဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့သူတို့ကတော့ဒီအောက်ခြေသအဆင့်ကနေစပြီးတော့အဲ့တော့မာချထားတယ်ဆိုလို့ကျွန်တော်ကြားပြီးရတယ်ဒီသင်းပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘာမှအရှုံးရှင်းလို့တော့ပေါ့သူတို့ဒီလုံခြုံရေးနဲ့ပတ်သက်သူတို့ဘက်ကတော့အဲ့လိုကျွန်တော်ကြားပြီးရပါလေဒီအဲဒါမှအစိုးရတဲ့ဘရစ်ယာသူကဒီကျေးရွာအုပ်စုပေါင်း113ရွာပေါ့နော်အဲ့ဒါဟိုဒီအဲလုံခြုံရေးအဲလုံခြုံရေးတော့ဒီဘက်ကအဲမကျင်းပနိုင်ဘူးလို့သူကအဲ့လိုပြောထားတယ်အဲ့ဒါကိုတချို့ရွာတွေကဒီအုပ်ချုပ်တဲ့ရွာတွေဖြစ်တယ်ပေါ့အဲ့ဒီတချို့ရွာတွေကရွာနော်အဲရွာရှိတဲ့ဟာတွေပေါ့အဲ့လိုဟာလည်းရှိတယ်ပေါ့အဲ့တော့ဒီစီးရင်စေတာနည်းနည်းလေးဟိုခုချင်းဒီနေမှာဒီဘောပေါ်ဒီဒုံဒုံကြီးအဲ့ပေါ့ဟိုလုံးကြီးလုံးကြီးရေးချောက်ရွေးကောက်ပွဲလို့ဖြစ်ရပါတယ်ဆိုရင်ဟာမျိုးဟာမျိုးလည်းအဲ့လိုလည်းဖြစ်နိုင်တဲ့အလားအလာရှိပါတယ်သူလုံးကြီးအကြောင်းပြပြီးတော့ပေါ့နော
်အခု
ပေါ့ဘာလို့လဲဆိုဟို2000ဒီ2010နောက်ပိုင်းဒီဟို ွေးရမှာနော်ဓာတ်ရေကောက်ပွဲမှာဓာတ်ပြီးတော့ပွဲတော့အဲ့ဒီအချိန်မှာ2018တုန်းကဒီမိုးကောင်းမှာရေကောက်ပွဲမဖြစ်ဘူးအဲ့တော့တော့တကယ်ကိုဒီတိုက်ပွဲအချိန်နဲ့အားပြခဏအရင်မှာတက်ပြီးတော့ခုဒီ2015လောက်ရောက်ရတဲ့ခါကျတော့တိုက်ပွဲအရင်တော့တော့တိတ်မပြင်းတာမို့အဲ့တော့လုံချုံကြီးအဲဆိုတာကိုကျွန်တော်တို့စဉ်းစားတဲ့အခါမှာဒီကျွန်တော်တို့ချင်းချင်းနေပေါ့နော်အဲ့ဒါဆိုရင်အစုကဘက်ကအဲတိတ်လို့ရှိရင်တော့ဒီတရားကနည်းနည်းလေးပြောရပေါ့နော်အဲလုံကြီးအကြောင်းကြပြီးကိုပြတော့တိုင်အားဖြည့်ပြင်းတဲ့ဟာမျိုးဟိုဒါပြင်တော့အဲ့ဒီမြေုံမှာပေါ့နော်အဆောင်အဲ့လိုချတာမျိုးတွေကြလို့ရှိရင်တော့ဒါနည်းနည်းလေးအဲနိုင်ငံရေးပါတာပေါ့နော်ဒီလုံချုပ်ရေးတို့အကြောင်းပြတဲ့နိုင်ငံရေး
အဲဒီအဲနာဂါရေးစဉ်းစားချက်တွေပါလေလို့ကျွန်တော်အားပေးပါမယ်။ဟုတ်ကဲ့ခင်ဗျ။ဟုတ်ပါတယ်ဒီစိုးရင်စရာကိစ္စတွေရှိရဲဆိုပြီးလုံညုံရေးအာနာပင်နေဘက်ကပို့ပြီးတော့တာဝန်ယူလာမယ်ဆိုရင်ဒီမဲယုံတွေမှာနောက်ပြီးတော့မဲပေးတဲ့နေရာတွေမှာဒီလွတ်လပ်မြတ်တာမှုနဲ့ပတ်သက်လို့မိခွန်းထုတ်ဆရာတွေလည်းပေါ်လာလိမ့်မယ်နဲ့တူပါတယ်။ဆိုတော့ကိုယ်တွင်လဲအောင်တိုက်ချင်းတွေမျိုးတွေပေါ်လာရင်ရောဘယ်လိုလုပ်ကြမလဲ။ဘာဖြစ်လို့လဲဆိုတော့ဒီလုံညုံရေးအတွက်စိုးရင်စရာရှိရတော့မှန်တယ်။ဒါပေမဲ့တပိုင်းကလည်းလုံညုံရေးအတွက်စိုးရင်စရာရှိလို့ဆိုပြီးလုံညုံရေးအာဏာပိုင်တွေပို့ချခြင်းအပြင်ရွေးကောက်ပွဲလွတ်လပ်မြတ်တာမှုကိုဘယ်တိုင်းတာလောက်ထိရိုက်ခတ်လာနိုင်လဲ
။အဲကျွန်တော်ထင်တာတော့ဗျာဒီလုံညုံရေးအတွက်ဆိုပြီးတော့ဒီချတဲ့ကိစ္စတွေကတော့နော်အခုကတော့မဲဟိုနားတွေမှာသူတို့ဒီလိုချတယ်ပေါ့။ဒါပေမဲ့အဲ့ဒါကလည်းရိုက်ခတ်မှုတစုံတရာဖြစ်နိုင်တာကဒီတာမန်ပြည်သူလူထုကသူကဒီရွေးကောက်ပွဲဆိုတာ2010တုန်းကလည်းချက်တန်းခဲ့ရတယ်ဆိုပေမဲ့သူတို့ကဘာမှသိပြီးတော့တိခဲ့ရတာမဟုတ်ဘူးအခုချိန်မှာလည်းအဲ့ဒါအတိတ်ကြီးဖြစ်နေတယ်ဆိုတော့သူတို့မှာဒီစိုးရင်ကြောက်ရွံ့မှုတွေကအများကြီးရှိနေတော့မယ်ဆိုတော့အဲ့လိုစိုးရင်ကြောက်ရွံ့မှုတွေရှိနေတဲ့ချိန်မှာခုနကလုံခြုံရေးတွေအများကြီးချထားတဲ့ဟာကတော့သူတို့အတွက်ဟိုဘယ်လိုခေါ်မလဲလွတ်လွတ်လပ်လပ်မဲပေးလို့ရအောင်မလားဆိုတဲ့ဟာမျိုးတွေလည်းဖြစ်နေနိုင်တယ်အဲ့ဒီအပြင်ကခုနကဒီရွေးကောက်ပွဲမဲဆွဲခဲ့တဲ့တက်တန်းတစ်ချောက်တို့ဘာလို့မှလဲတော့တစ်ဖက်ကဒီဟိုဘယ်လိုခေါ်မလဲအာဂျီရဲ့ဒီအနာရဒီပါတီတွေတော့အဖွဲ့အစည်းတွေကနေပြီးတော့မှဒါချိတ်ကြောက်တဲ့အတံမျိုးတွေလည်းထွက်နေတာတွေရှိတဲ့ခါကျတော့ဒါကတော့တေချာတယ်ဗျလုံချုံကြီးတွေဟိုဘယ်လိုလဲဆိုတော့ကျွန်တော်တို့စီမှာကယူနီဖောင်းမြင်ကြောက်နေရတဲ့ဆိုတော့အခြေအနေမျိုးတွေကလည်းဒါအစိုးရကရိုးဆွဲနေတော့ဒီလိုလုံချုံကြီးတွေများလာတဲ့ကိစ္စကတော့ကျွန်တော်ထင်တယ်ဟိုမဲပေးတဲ့အခါမှာတစုံတရာဒီမဲပေးရတဲ့လူတွေစိုးရင်ကြောက်ကြမှုတွေဖြစ်ပြီးတော့လောက်တဲ့ကင်တဲ့အခါမှာတကယ်ဆန်ကမှန်ထုတ်ဖော်နိုင်မှာမလားဆိုတော့စိုးရင်မှုမျိုးတွေတော့ရှိလာနိုင်လိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုတွင်လင်းအောင်လည်းခတ်တူတူနဲ့ကျွန်တော်ဟိုဖြစ်ကြားစေချင်ပါတယ်အခုကျွန်တော်တို့ဒီလုံခြုံရေးပြဿနာတွေလည်းမပေါ်အောင်ဆိုပြီးအကောင်းဆုံးအနေနဲ့ကျွန်တော်ဆောင်ရွက်နိုင်တာဘာတွေများရှိမလဲဗျအ
ဲကျွန်တော်ထင်တာတော့ရှင်းရှင်းလေးရဲ့ဗျအစိုးရရဲ့နော်ခုနကဒီတာဝန်ရှိတဲ့ UEC ရဲ့ကနော်တရားဥပဒေစိုးမိုးရေးလို့ခေါ်တဲ့ဘလူးဟိုမှာဘက်မလိုက်ပဲနဲ့တကယ်ဥပဒေတွေကိုအမှန်တိုင်းကျင့်သုံးဖို့အဓိကလိုတယ်နော်အများကြီးအဝေးကြီးကြာမလို့ပါဘူးကျွန်တော်တို့ဒီပါလီမန်ခေတ်မှာဆိုရင်ဒါမျိုးဖြစ်ခဲ့ဦးရရှိတယ်။အဲ့ဒီကနေပြောမှတကယ်တင်ရလာယူပြီးတော့တကယ်လုပ်ဖို့သူတို့လိုနေမယ်။နောက်တစ်ခုကတော့ခုနအရက်ဖက်ဖွဲ့စည်းရေးနဲ့သူတို့ခွင့်ပြုထားတဲ့နော်အပြည်ဆိုင်ရာစောင့်ကြည့်ရေးအဖွဲ့တွေရှိတယ်။အပြည်ဆိုင်ရာအဖွဲ့တွေရှိတယ်။အဲ့ဒီအဖွဲ့တွေကခုနဒီအစိုးရနဲ့နော်တာဝန်ရှိတဲ့အစိုးရနဲ့တာဝန်ရှိတဲ့ UEC ကလက်လိုက်မှုတွေရှိရင်မှန်မှန်ကန်ရှိရဆိုရင်တိတိကျကျထောက်ပြဖို့လိုနေမယ်။ဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံတကာစောင့်ကြည့်အဖွဲ့တွေဆိုရင်ဒီမှာကာတာစင်တာလိုဟာမျိုးဆိုရင်အစိုးရကဟုတ်ကဲ့
ကိုသူလင်းအောင်ကျွန်တော်ဆွေးနွေးပွဲအချိန်လဲတလောက်ပဲရတဲ့အတွက်ဖြတ်လိုက်ပြစီခင်ဗျာဟုတ်ကဲ့ပါဝင်ဆွေးနွေးရတဲ့ပုံစံကြီးအားလုံးသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။လွန်ခဲ့သောလင်းနှစ်ကျော်ကတူနီးရှားနိုင်ငံမှာဖြစ်ပွားခဲ့တဲ့မညီမသက်မှုလှမ်းကြရက်တွေဟာဇိုင်းအယ်အဘဒိုင်းဘန်အလီရဲ့အာနာရှင်အုပ်ချုပ်ရေးကိုဆုံးခန်းတိုင်စီပြီးတူနီးရှားလူပောင်ကိုဒီမိုကရေစီလူပောင်အဖြစ်ပြောင်းလဲဖို့အထက်ပြလိုက်တာပဲဖြစ်ပါတယ်။ဒါပေမဲ့တူနီးရှားပြည်သူတွေအနေနဲ့စနေဟောင်းစီကဆက်ခံရရှိတဲ့အမွေကတော့ခြားစားပျက်စီးမှုတွေနဲ့ယိုယွင်းချက်ချုံကျနေတဲ့နိုင်ငံတော်ရန်တရားနဲ့ပြည်သူတွေရဲ့ဘဝကိုနှိမ့်ချဖြည့်ဆည်းပြီးစနေဟောင်းကိုအကာအကွယ်ပေးမဲ့လက်နက်ကင်တပ်ဖွဲ့သားဖြစ်ပါတယ်။ဘယ်လိုပဲဖြစ်စေအကွယ်ကွယ်အပြည့်အပြည့်ဖြစ်နေတဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့များပြားလာတဲ့စင်ခေါ်မှုတွေပြည်တွင်းမငြိမ်မသက်မှုတွေကြီးထွားလာတဲ့အကြမ်းဖက်မှုတွေရှိနေတဲ့ကြားကတူနီးရှားဟာဒီမိုကရေစီစနစ်စီကိုဖြည်းဖြည်းနဲ့မှန်မှန်ပဲတွန်းမြင့်ရွေးရှားလာခဲ့ပါတယ်။လက်နက်အကူနဲ့ချိန်ချောက်ထောက်လှမ်းခြင်းခံနေရတဲ့နိုင်ငံအဖြစ်ကိုဖြိုဖျက်နိုင်ခဲ့ပါတယ်။ဆန်ရင်ဘက်နိုင်ငံရေးပါတီတွေကိုပြည်လည်မှုရအောင်စေစပ်ညှိနှိုင်းစေခဲ့ပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲနှစ်ကြိမ်ကျင်းပနိုင်ခဲ့ပါတယ်။ပြီးတော့မနစ်တုန်းကဆိုရင်တွတ်တက်သောဖွဲ့စည်းပုံအခြေခံဥပဒေတရားကိုအတည်ပြုနိုင်ခဲ့ကြပါတယ်။ဒီတွတ်တက်ဖြစ်ထွန်းမှုတွေအများစုအတွက်တူနီးရှား National Dialogue Quartet လို့ခေါ်တဲ့တူနီးရှားအမျိုးသားညှိနှိုင်းရေးလေးပွင့်ဆိုင်အဖွဲ့ကိုအမှတ်ပေးရမှာဖြစ်ပါတယ်။ဒီအဖွဲ့ဟာတူနီးရှားအထွေထွေအလုပ်သမားသတ်မှတ်ကတူနီးရှားသက်မှုလုပ်ငန်းကုံသွယ်ရေးနဲ့လက်မှုပညာဇယံများအဖွဲ့ချုပ် Tunisia Luke Fajone, Tunisia Sinemia Pueru, Supong Pussy Bowen Hajara Piapare, the Osuha, a pay you Louis Hanya, the board Tunjet Yago, Yeswebi, Mangae Suniwe, Ma Bowen, Lure Padi, Alum, D the board Tunjago, Uzua Lemma Yeto Zibare, A the board Tunjago, Caesar Ninaye, Lambia Mibon, Pile, Thumjuke Javare. ဒီသဘောတူညီချက်ကိုပါတီ20တပါးဒီကလက်မှတ်ရေးထိုးခဲ့ကြပြီးအမျိုးသားညီလာခံကြီးကိုစတင်နိုင်ခဲ့ကြတာဖြစ်ပါတယ်။အားလုံးပါဝင်ပြီးနိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးတွေကိုလေးစားတဲ့တူနီးရှားနိုင်ငံရဲ့နမူနာဟာအကြမ်းဖက်မှုတွေအစွန်ရောက်ယူဆတွေနဲ့စိတ်အမွှာမွှာပြိုကွဲနေတဲ့ဒေသတွင်းတခြားနိုင်ငံအားလုံးအတွက်အကောင်းဆုံးဖြစ်စဉ်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားယုံကြည် ရေးမှာပြက်ပြက်သားသားပါဝင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဒီအမျိုးသားညီနိုင်ရေးလေးပွင့်ဆိုင်အဖွဲ့ဟာ2015ခုနှစ်အတွက်ညဉ့်ညံရေးနိုဘယ်ဆုကိုချီးမြှင့်ခံခဲ့ရပါတယ်ဒီလိုထိုက်ထိုက်တန်တန်ဂုဏ်ပြုခြင်းခံရတဲ့အတွက်အမျိုးသားညီနိုင်ရေးလေးပွင့်ဆိုင်အဖွဲ့ကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ်ထူးခြားတဲ့ဂုဏ်ပြုချီးမြှင့်မှုဟာကျူနီရှာတော်လှန်ရေးနဲ့တစ်ဆက်ထက်မှာပဲအမျိုးသားညီညွတ်ရေးကိုထိန်းသိမ်းထားနိုင်ပြီးဖွဲ့စည်းပုံနဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲပေါ်ပေါက်လာမဲ့နိုင်ငံရေးဖြစ်စဉ်တည်ဆောက်နိုင်ခဲ့တဲ့အရက်ဖက်လူအဖွဲ့အစည်းတွေရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုအသိမှတ်ပြုခြင်းဖြစ်တယ်လို့လည်းဝန်ကြီးကယ်ရီယာဆိုပါတယ်။သူတို့ရဲ့အားကြအတူယူပွဲဆွမ်းဆောင်ချက်ဟာအာနာရှင်စနစ်ကဒီမိုကရေစီအသွင်ကူးပြောင်းဖို့ကြိုးပမ်းနေရတဲ့လူအဖွဲ့အစည်းအလုံးအတွက်ပြောင်းလဲနေတဲ့နမူနာကောင်းတရားဖြစ်တယ်လို့လည်းဝန်ကြီးဂျွန်ကယ်ရီကပြောကြားသွားရအောင်ပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့တခြားနိုင်ငံတွေကပန်ဆန်ကြောင်းပြောဆိုနေတဲ့ကျုံးစုတွေအနီးအမေရိကန်ရေတပ်ကကင်းလဲမှုတွေထပ်မံပြုလုပ်သွားဖို့အလားအလာရှိတယ်လို့အမေရိကန်ကာကွယ်ရေးဌာနအရာရှိတူကပြောပါတယ်။အမေရိကန်ရဲ့ကင်းလဲမှုကိုတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာတစ်ကမ္ဘာလုံးရဲ့ကုန်စည်တစ်နှစ်ကို5ထရီလီယံကျော်ဖြတ်တန်းသယ်ဆောင်ရမှာအသုံးပြုတဲ့ရေပိုင်နဲ့မှာအန္တရာယ်ကြီးတဲ့ရန်စမှုဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ဌာနကတော့အမေရိကန်စစ်တမဟာတရားမဝင်ဝင်ရောက်လာတာဖြစ်ပြီးတရားဝင်ကန့်ကွက်ဖို့အင်္ဂါနေ့ကအမေရိကန်တာမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထူးရွေးကောက်ပွဲအတွက်ပြည်ပရမြန်မာတွေချိုတင်မဲ့ပေးရမှာမဲပေးလို့သူအားလုံးမဲပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အားနည်းချက်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဝန်ခံပြောကြားလိုက်ပါတယ်။ဒါမဲ့ရွေးကောက်ပွဲမှာမဲပေးနိုင်မဲ့သူဦးရီစင်းကိုလည်းနိုဝင်ဘာလ2ရက်နေ့မှာသက်ဆိုင်ရာရပ်ကွက်ကော်မရှင်အဖွဲ့ရုံးနေမှာကတ်ထားမှာဖြစ်ပြီးနိုဝင်ဘာလ6ရက်နေ့9ရက်မှာတော့သက်ဆိုင်ရာမဲရုံးနေမှာကတ်ထားပေးမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတင်ထွန်းကမနေ့ကနေ့ပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။2016ခုနှစ်အတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေကြတဲ့ထိပ်တန့် Republican Party ဆဲ့ပါတီဝင်ဆဲ့ဦးတို့ဟာဒီကနေ့ Colorado ပြည်နယ် Boulder မြို့မှာတတိယအကြိမ်မြောက်စကားစစ်ထိုးပွဲကျင်းပကြမှာဖြစ်ပါတယ်။စကားစစ်ထိုးပွဲကို CNBC ရုပ်သံလွှင့်ဌာနကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Afghanistan နိုင်ငံနဲ့ပါကစ္စတန်နိုင်ငံအကြားတနင်္လာနေ့ကပြင်အား 9.5 ရှိတဲ့ငွေရင်လုတ်သွားခဲ့တဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုရောက်နိုင်ဖို့ကေဆေရေးဝန်ထမ်းတွေကကြိုးပမ်းနေကြပါတယ်။ငွေရင်ကြောင့်နှစ်နိုင်ငံအတွင်းလူပေါင်း360ကျော်တည်ဆုံးခဲ့ပြီး 2,200 ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။အာဖဂန်ငွေရင်ဟာအာဖဂန်နိုင်ငံအတွင်းလူဦးရေသိမ်းမထူထပ်တဲ့ဒေသကိုဗဟိုပြုလုပ်သွားပေမဲ့ပါကစ္စတန်အနောက်မြောက်ပိုင်းခရိုင်မှာအသေးပြောက်အများဆုံးဖြစ်ရှိတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုဝင်ဟင်ကတိုက်ခိုက်မှုတွေကိုထပ်မံတိုးမြှင့်လှုပ်ဆောင်မှာဖြစ်သလိုမြေပြင်တိုက်ခိုက်မှုတွေလည်းပြုလုပ်ဖွဲ့ရှိတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ
်။တရင်ချင်းချုပ်ကိုကုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fuller ဖြစ်ပါတယ်။ View American အတန်ပေါ်တစ်ခုနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးစင်တာနဲ့ဘဝတထထဲကြပါစေ။ VOA ကိုအပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာလည်းပြန်လည်ဆုံတွေ့ကြတာပါရှင်။ကျမရှားဖောင်ပါ။
This program has come to you from the Voice of America, Washington.